ဒီနေ့1369ခုနဲ့တော်တယ်လာစား5ရက်နေ့ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကလောစီတော်မြတ်ကြီးနေ့ရှိကျက်ကလောပရိယတ်ဒီစာသင်တိုင်းမုဂုံဝိပဿနာဓမ္မရိပ်ဓမ္မကျင့်ပါပြုလုပ်အပ်သောမဂ္ဂဝိပဿနာ9ရက်တရားစခန်းပွဲမှာအာယောသနေသာအချိုးဝဲညံ့နေအေးတနေ့ကစက္ကလူတန်းကြတဲ့လူရှင်ပုဂ္ဂိုလ်များမှာကိုသိန်းထွက်တော်ဒေါ်စားစားမိုးအေးမိသားစုနဲ့ဦးအောင်တီဟံဒေါ်စားစားမင်းတော်တမောင်သူရဟံမိသားစုတို့ကစက္ကလူတန်းကြတာဖြစ်ပါလေ ယခုလိုစက္ကလူတန်းကြတဲ့လူရှင်ပုဂ္ဂိုလ်များနဲ့တကောအားလုံးသောယောဂီအပေါင်းတော်ကောင်းတို့အားဘုန်းကြီးများယနေ့ညသစ္စာတရားလူပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ခရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ခရောမြတ်ကြီးတာဝတိပြုံမုန်စေတဝန်ကျောင်းတော်မှာတရင်တော်နောက်မှုနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားသာရောက်နာကူကြတဲ့တရားလာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်လို့သောတာပတိမညာသကရာဂမိမညာနာဂမိမညာရဟတမညာမြအတိယတိရရှိသွားကြတယ်လို့ယနေ့လည်းပဲအာလုံးတော်တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်မြာနိုင်ကြပါစေသက္ကရာဂามိမဉ္ဇဉ်မြာယနိုင်ကြပါစေအနာဂามိမဉ္ဇဉ်မြာယနိုင်ကြပါစေအရဟတမဉ္ဇဉ်မြာယနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော်အလုံးစုံယောဂီအပေါင်းတော်ကောင်းတို့တမ္မာဒိဋ္ဌိဆိုတဲ့ဝိပဿနာဉာဏ်ဖြစ်ဘူးဘုန်းကြီးတို့ကျေးဇူးပြုလာခဲ့တာဝိသုဒ္ဓိ9ပါးကျင့်စဉ်နဲ့ကျေးဇူးပြုလာခဲ့တာပါအဲဒီတော့ဝိသုဒ္ဓိ9ပါးမှာဝိပဿနာဉာဏ်ရဲ့အခြေခံဖြစ်နေဝိသုဒ္ဓိဘယ်နှပါးကျင့်ဖို့လိုအပ်ပါလေ4ပါးဝိသုဒ္ဓိ4ပါးနော်ဝိသုဒ္ဓိတရားကစင်ကြယ်မှု4မျိုးသောစင်ကြယ်မှုနဲ့ပြည့်စုံအောင်ကြိုးစားရမယ်အဲ့ဒီရှင်ဘဲဝိသုဒ္ဓိ4မျိုးကဘာတွေလဲဆိုရင်သီလဝိသုဒ္ဓိရယ်စိတ်ဓာတ်ဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိကင်ခာဝိကရဏဝိသုဒ္ဓိဝိသုဒ္ဓိဘယ်နှပါလဲ4ပါးဟုတ်ပြီနော်ပရပါဒုံလေးကသီလဝိသုဒ္ဓိကိုခြေခံပြီးတော့ဣန္ဒိယသံဝရသီလဖြစ်ပေါ့အင်္ဂုလိမာလပါရကနဲ့ခေါင်းကြီးတို့ပြောခဲ့တယ်။နောက်ဒုတိယနေ့မှာစိတ်တဝိသုဒ္ဓိဖြစ်ပေါ့စိတ်တရဟကြီးကိုခြေခံပြီးတော့ခေါင်းကြီးတို့ပြောခဲ့တယ်။ဒီနေ့တော့ဒိဋ္ဌိဝိသုဒ္ဓိဖြစ်ပေါ့ပြောအောင်ပါပေါ့နော်ဒိဋ္ဌိဝိသုဒ္ဓိဖြစ်ရင်သင်္ခါဝိကရဏဝိသုဒ္ဓိလည်းအတူတူပဲဖြစ်တတ်ပါတယ်။ဒါကြောင့်မလို့ဒီနေ့ခုတ်ကတော့ခွဲလို့မရပေါင်းပြောအောင်။ဒီနေရာမှာဘုန်းကြီးတို့ပြန်တာဒိဋ္ဌိဝိသုဒ္ဓိဆိုတော့ဒိဋ္ဌိဆိုတာဘာလဲလို့မင်းဒိဋ္ဌိကအမြင်လေးပေါ့ဒိဋ္ဌိဆိုတာဘာလဲအမြင်လေးအဲ့ဒီအမြင်ကမှန်တဲ့အမြင်နဲ့ပါတဲ့နော်ဝိသုဒ္ဓိဖြစ်ဖို့ကြာကြတော့အမြင်မှန်နဲ့ဝိသုဒ္ဓိဖြစ်မှာလားအမြင်မှားကဝိသုဒ္ဓိဖြစ်မှာလားအမြင်မှန်ကဝိသုဒ္ဓိဖြစ်ဒီတော့ဒိဋ္ဌိဝိသုဒ္ဓိဖြစ်ကြမှာလဲဆိုရင်အမြင်မှန်ဖို့လိုတာပေါ့နော်အမြင်မှန်ဖို့လိုတယ်အမြင်မှားလေးတွေပယ်ပြီးတော့အမြင်မှန်လေးတွေရောက်ကြိုးစားပြရမယ်ဒါမှဒိဋ္ဌိဝိသုဒ္ဓိဖြစ်တာလက်တွေ့တော့ငါပြပြောမယ်ဆိုရင်တော့စက်ကလေးစင်ကြယ်လို့တမာရီလေးတည်လို့စေတဝိတ္တိဖြစ်ပြီးဆိုရင်အမှန်တမ်းမြင်အောင်ဆက်လက်ပြီးတော့စူးစမ်းပေးရမှာပဲဒါကတော့သူ့ရဲ့လုပ်ငန်းစဉ်ပေါ့ သို့တော်လည်းပဲဘုန်းကြီးတို့ပြိဿတ်ခဏိမရမှာကအဲဒီလိုအမှန်လေးတွေမြင်အောင်ကြိုးစားတဲ့နေရာမှာအဆင့်30ရှိတယ်ဘယ်နဲ့ဆင့်လဲ
30
အဆင့်30ရှိတယ်ဒါတော့သိတဲ့အတိုင်းပါပဲလေမကြမကြလည်းပြောနေကြတာဆိုတော့အားလုံးလည်းမှတ်မိနေတာပါပဲနံပါတ်1ကညာတပြိညာနံပါတ်1ကဘာလဲနံပါတ်2ကတိရဏပြိညာနော်နံပါတ်3ကပဟာနာပြိညာဒါအားလုံးသိပြီကြပြီပေါ့အဲ့ဒီ3မျိုးထဲမှာညာတပြိညာရဲ့တိရဏပြိညာရဲ့ပဟာနာပြိညာရဲ့အဲ့ဒီ3မျိုးထဲမှာညာတပြိညာဆိုတာဝိပဿနာမဖြစ်ခင်သိရမယ်အတိနော်ဘာလဲလဲဝိပဿနာမဖြစ်ခင်သိရမယ်အတိသိညာတပြိညာနော်ဝိပဿနာအဆင့်မှာသိတဲ့အတိကတိရဏပြိညာမဲ့ညာအဆင့်မှာသိတဲ့အတိကအာဟာနာပြိညာဒီလိုမှတ်ပါနော်ဒီလိုတော့ဟောဒီအဆင့်30ထဲမှာဝိပဿနာအဆင့်မှာသိရမယ်အတိကတိရဏပြိညာတစ်ခုတည်းပဲရှိတယ်ဟုတ်လားညာတပြိညာသည်ဝိပဿနာအဆင့်လားဝိပဿနာမဖြစ်ခင်လားဝိပဿနာမဖြစ်ခင်ပေါ့ဝိပဿနာမဖြစ်ခင်ကြွတင်းပြီးတော့သိရမယ်အတိဒါညာတပြိညာအတိနော်အဲ့တော့ခေါင်းတော်ပြိတ္တတွေယနေ့တရားနာနေကြတယ်ပါပညာဖြစ်ဖို့နာနေကြတာလေညာတပညာဖြစ်ဖို့နာနေကြတာလက်တွေ့တရားထိုင်နေတာဘာပညာဖြစ်ဖို့ထိုင်နေကြတာလဲတရားထိုင်တာလေတိရဏပညာဖြစ်ဖို့ထိုင်နေကြတာဟုတ်လားတရားနာတာဘာပညာဖြစ်ဖို့လဲတရားထိုင်တာဘာပညာဖြစ်ဖို့လဲတိရဏပညာဖြစ်ဖို့တရားထိုင်တာအဲ့ဒီတိရဏပညာလေးခေဆုံးရောက်သွားပြီဆိုရင်ဗာပညာလဲဘာနာပညာသူကြတော့မဉ္ဇဉ်ပညာအဆင့်ပေါ့ကောင်းပြီဒါဖြင့်ညာတာပညာသိနေလည်းပဲဒိဋ္ဌိကိုစင်အောင်အယူလေးတွေစင်အောင်လုပ်လို့ရတယ်နော်တိရဏပညာသိနေလည်းပဲအယူလေးတွေစင်အောင်ကြိုးစားလို့ရတယ်နောက်ဆုံးပဟာနာပညာသိနေလည်းပဲအယူလေးတွေစင်အောင်ကြိုးစားလို့ရတယ်ဒီတော့ဒေဝိသောတိဆိုတဲ့ယူလေးလေးဆင်အောင်ကြိုးစားတဲ့နေရာမှာအဆင့်ဘယ်လိုမျိုးလဲ3မျိုးရှိတယ်အဆင့်3မျိုးတရားနာတဲ့အဆင့်ကတော့ညာတပညာအဆင့်အခုအရေးအကြီးဆုံးကညာတပညာအဆင့်မှာဒိဋ္ဌိဆိုတဲ့အမြင်ကလေးတွေစင်ကြအောင်ကြိုးစားဖို့ကအရေးကြီးတယ်နော်ဥပမာဒီကနေ့မန္တလေးသွားမယ်လူတယောက်တွေ့ကျင်လို့အဲအဲ့ဒီလိုကိုတွေ့ခြင်းတော့သွားပြီမဲ့သူရဲ့ပုံပန်းသရာသူရဲ့နာမည်သူရဲ့နေထားကြွတင်ပြီးတော့လည်လာမကောင်းဘူးဆိုရင်ဘယ်နဲ့လဲကိုတွေ့ခြင်းတယ်လို့တွေ့ပါ့မလားမသိပါဘူ
း
တွေ့တာတော့မှအဲ့ဒီပုံကမှသိပါ့မလားမသိပ
ါ
ဘူးဗျာမသိမလဲဒီတော့ကိုတွေ့ခြင်းတဲ့ပုံကိုဘယ်သူဘယ်ဝါဆိုတာကိုဟိုရောက်လို့ရှိရင်တန်းကနေသိအောင်နော်ဘုန်းကြီးတို့ဒီခေတ်မှာရဲစခန်းနေဆိုလို့ရှိရင်အရာမောင်းကဘလောက်ပိန်တာဝါတာဖြူတာညိုတာပုံမှန်တာထင်ရှားတဲ့မှန်တာစကားပြောရင်အနေထားဘလို့လိုက်လျှောက်ရင်ဘလို့စသဖြင့်နော်ဒါတို့မှာမှတ်တမ်းနေအပြည့်စုံယူရတယ်အဲဒီလိုအပြည့်စုံယူပြီးတော့မြို့နယ်တွေမြို့နယ်တွေမြို့နယ်တွေကိုဂတ်စင်ရိုက်တယ်ခေါ်တာပေါ့အကြောင်းကြားလိုက်တာအဲ့ဒီလိုကြောက်ကြလိုက်တာအဲ့ဒီပုံကောင်များတွေ့ရင်မမြင်ဘူးပဲဟောတာဒီလိုပုံကောင်ပဲတွေ့ကျင်နေတဲ့ပုံကောင်လိုချင်နေတဲ့ပုံကောင်ပဲမသိရဘူးလားသိရလားမသိ
ဘ
ူးအရင်ကတွေ့ဘူးလို့လားမသ
ိ
ဘူးမတွေ့ဘူးပဲမဲ့သူအကြောင်းသိအောင်အရင်စုံစမ်းထားတဲ့အခါကျတော့တွေ့တဲ့အခါမှာဒီပုံကောင်ပါပဲလို့အကြမ်းမကြမပြောနိုင်ဘူးလားပြောနိုင်ပါဘူ
း
ပြောနိုင်တယ်အဲ့ဒါကြောင့်မလို့အဲ့ဒီပုံကောင်ကိုတွေ့အောင်သွားပြီမဲ့အဲ့ဒီပုံကောင်မတွေ့ခင်မှာသူ့အကြောင်းကိုသိအောင်ကြိုတင်လေ့လာဖို့ပါတဲ့ရေးကြည့်တယ်။အဲဒီတော့မှသိမသွားဘူးဆိုရင်ဟိုကြတော့ဘလို့မှမရှာတော့ဘူး။နာမည်လည်းမသိ၊ပုံမှန်သဏ္ဍာန်လည်းမသိ။နော်။ဘယ်နေရာနေမှလည်းမသိ။ဘလို့လို့ရှာမလဲ။ဘယ်ရှာရမလဲ။ဖုန်းလုံးငငယ်တော့တခါဖြစ်ဖို့တဲ့။ဟောမိထီလာကအလှတစ်ခုသွားတာ အလိုတကူသွားတဲ့အခါကျတော့ဖိစာပို့လိုက်တော့ဖိစာတဲသွားလိုက်တာပေါ့ဟိုတတိကလည်းသိမရောက်ဘူးတဲ့အချင်းအဲ့ဒီဖိစာမှာရေးထားတဲ့နာမည်ကဘုန်းကြီးတို့ဒီခေတ်မှာခေါ်တဲ့နာမည်ပေါ့နော်ဒါပေမဲ့အဲ့ဒီနာမည်ကိုအရိနာတွေကမသိရဘူးဉာဏ်သမားလည်းမသိဘူးစက္ကသမားလည်းမသိဘူးကာသမားလည်းမသိဘူးသူတို့ခေါ်တဲ့နာမည်လည်းဒီထဲမှာမပါဘူးဖိစာရဲ့ပါတဲ့နာမည်ကတစ်မျိုးသူတို့ရပါခေါ်နေတဲ့နာမည်ကတစ်မျိုးဟာတစ်မျိုးလုံးကိုခြေရပတ်လဲနေတာပဲနောက်တော့မှဘုန်းကြီးတို့ရာရကယုံသွားမေးတဲ့အခါကျတော့မှဟောဒီနာမည်ဟာအခုခေါ်နေတဲ့ဘယ်နာမည်ပဲဆိုတာကိုသူကပြောပြတော့မှအရိယကရောက်သွားတာနော်ဒါနာမည်ပဲရှိသေးတာနာမည်တခုမှားတာပဲရှိသေးတာဟုတ်လားရက္ခနာမည်လေးပဲမှားတာရှိသေးတာလူနာမည်တွေပြည့်စုံပါလို့ပေါ့လူနာမည်လည်းမပါရက္ခနာမည်လည်းမပါဘာကိစ္စမှလည်းမသိဆိုတော့ဘာလို့လို့မှလည်းမသိဆိုတော့အနေထားမျိုးနဲ့သွားရှာမယ်ဆိုလို့ကတော့သိအောင်ရှာရှာလို့ပဲတွေ့မလဲတွေ့တော့ကိုရှာခြင်းနဲ့လို့မှသိပါလားမသိပါဘူးဘယ်သိမလဲဒါကြောင့်မလို့ကြိုတင်ပြီးတော့သိအောင်ကြိုးစားထားပြရတယ်ကိုရှာခြင်းနဲ့လူတယောက်ကိုသူเจ้าကိုကြိုတင်ပြီးတော့လေ့လာထားရတယ်။အဲ့ဒါညာတပရိညာရဲ့သဘောပဲ။နော်။ဘာပရိညာရဲ့သဘောလဲ။အဲ့ဒါဘုန်းကြီးတို့ပရိသတ်တွေကယနေ့ဒေဒီဝိသုဒ္ဓိဆိုတာအယုစင်ကြအောင်ကြိုးစားတာမလား။အယုစင်ကြအောင်။အယုစင်ကြအောင်ဒေဒီဆိုတာအယုပေါ့နော်။အယုလို့လည်းခေါ်တယ်အမြင်လို့လည်းခေါ်တယ်အစွဲလို့လည်းခေါ်တယ်။အယေဘုံရာအဖြစ်တော့အယုလို့ခေါ်တာပေါ့။ဒိဋ္ဌိတဲ့သက္ကလောကအမြင်ဆိုတဲ့အဓိပ္ပာယ်ရတယ်နော်အဲ့ဒီဒိဋ္ဌိသဘောသည်ဥပါဒံထဲမှာပါဝင်နေတော့အစွဲဆိုတဲ့အဓိပ္ပာယ်လည်းရတယ်ဒီနေ့အများသောနေကြတဲ့အဓိပ္ပာယ်ကအယူအယူအဲ့ဒီတော့မိမိတို့ယူနေတဲ့အယူကလေးတွေဟာကိုသိကျင်တဲ့အယူလားလို့ကိုတကယ်သိရမယ့်အယူကိုတကယ်မြင်ရမယ့်အမြင်ဟုတ်သလားမဟုတ်ဘူးလားဆိုတာကိုကြိုတင်ပြီးတော့သိအောင်စူးစမ်းထားပြရမယ်အဲဒီလိုစူးစမ်းထားပြခြင်းသည်ဘာပညာလဲဉာဏ်ပညာเนาะကိုကြည့်ရမယ့်เนาะအရာလေးဟာဒါလေးဟုတ်သလားမဟုတ်ဘူးလားပေါ့เนาะဒါလေးဟုတ်သလားမဟုတ်ဘူးလားကိုယူထားတဲ့အယူလေးဟာကိုယူခြင်းနဲ့ကိုဒီနေရာမှာဝိပဿနာဖြစ်မဲ့အယူဟုတ်သလားမဟုတ်ဘူးလားဒါကိုကြိုတင်ပြီးတော့မှလေ့လာမှထားဖို့ဆိုရင်တကယ်တည်းတည်ရဏပရိညာနဲ့လုပ်ငန်းဝင်ဝင်တဲ့အခါကျတော့ပက်ပင်းတွင်းနေပေမဲ့လို့လည်းပဲကိုသိခြင်းနဲ့အရာဘာပဲဆိုတာကိုကောက်ချက်ချနိုင်ပါမလားမချနိုင်ရင်ယူစင်ကြမှုဖြစ်ပါမှာဖြစ်ပါမှာဖြစ်ဖြစ်မလဲအခုလာပြောသလိုပေါ့ကြိုတင်လေးလာမထားရင်အဲ့ဒီလူနဲ့လက်တွေ့ပပင်းတွေ့ရင်တော့မှသူဟုတ်သလားမဟုတ်ဘူးလားမသိဘူးဆိုတာလို့ပေါ့နော်အဲ့ဒီတော့ယူနေပတ်သက်လို့ခင်ဗျားတို့အယူနဲ့ပတ်သက်လို့အဲဗုဒ္ဓဗုဒ္ဓဘာသာတွေပဲဗုဒ္ဓဘာသာဖြစ်နေပြီတို့အယူလေးတွေဟာမှန်နေပြီတို့ဒီလိုလဲကျင့်နေတော့လို့မရဘူးနော်ဘုရားဘာသာပြောင်းလည်းမကားဘူးဖယားသားတော်သမီးတော်အဖြစ်နဲ့ယဟန်ဖြစ်နေတဲ့ပုံပေါ်လေးတော်မှဒီယူလေးတွေဟာစင်ကြခြင်းမှစင်ကြတာအမှန်တည်းသိခြင်းမှသိတာနော်ယဟန်ဖြစ်တာဖြစ်တာတခြားပဲအယူလေးတွေမှန်ခြင်းမှမှန်တာအဲဒီတော့အဲဒီတော့မှန်မှုမမှန်မှုနဲ့ပတ်သက်ပြီးတော့အယူကနှမျိုးရှိတယ်အကြံပြပေါ့ဟုတ်လားအကြံပြနှမျိုးနံပါတ်၁ကအပယ်သို့ရောက်စေနိုင်တဲ့အမတ္တမှားယွင်းသောအယူအပယ်သို့ရောက်စေနိုင်တဲ့အမတ္တမှားယွင်းသောအယူအဲ့နံပါတ်၁နော်ဒါကနံပါတ်၂ကအပယ်သို့မရောက်စေနိုင်ဘူးဒါပေမဲ့လို့မှားတော့မှားနေသေးတယ်အဲ့ဒီအယူနော်နံပါတ်၁ကပါလေအပယ်တို့ရောက်စေနိုင်တော့အောင်မာရွင်တဲ့အယူအမှန်တဆိုးတာပေါ့နောက်တစ်ခါနံပါတ်2ကအပယ်ကိုတော့ မရောက်သင်နိုင်ဘူးဒါပေမဲ့မားတော့မားနေသေးတယ်မားနေသေးတယ်ဆိုတော့နေပါမရောက်နိုင်ဘူးပေါ့ဟုတ်လားအဲ့ဒါဒီလိုပြင်ပြောရင်ကောင်းတာပေါ့အပင်တော့မရောက်သင်နိုင်ဘူးဒါပေမဲ့နိဗ္ဗာန်ကိုလည်းမရောက်သင်နိုင်တဲ့အယူနံပါတ်၁ကပါလေအပင်တို့ရောက်သင်နိုင်လောက်အောင်ပါရွေးတဲ့အယူနံပါတ်၁ကအပယ်ကိုယ်တော့မရောက်စေနိုင်ဘူးဒါပေမဲ့နိဗ္ဗာန်ကိုလည်းမရောက်စေနိုင်တဲ့အယူဟောအယူပဲတမျိုးလေဘုရားတော်ဗရမတာဖြစ်လာပြီဆိုရင်နံပါတ်၁ဖြစ်တဲ့အပယ်တို့ရောက်စေနိုင်တဲ့အိမတန်မှားယွင်းတဲ့အယူကတော့ပဲပြီနော်နံပါတ်၁အယူရှိသေးလားမရှိတော့ဘယ်တော့ကစမရှိတာလဲလို့မေးရင်ဘောရဘာသာဖြစ်ကြတဲ့ကစမရှိတာပေါ့ဟုတ်လားအဲ့ဒီယုံနဲ့ပတ်သက်လို့ဓတဝုထုကမိစ္ဆာဒိဋ္ဌိလို့ဒီလိုခေါ်တယ်ပါဠိလိုအမတကြီးလေသောမှားယွင်းသောအယူကြီးတွေ10မျိုးရှိတယ်နော်အဲ့ဒါကိုနိယတမိစ္ဆာဒိဋ္ဌိလို့ခေါ်တယ်သူကတော့ဓတတရေပြောမှဖြစ်လို့ဘုန်းကြီးတို့အကျယ်တော်မပြောတော့ဘူးနော်အချင်းချင်းပြောမယ်ဆိုလို့ရှိရင်ကောင်းတဲ့ကုသိုလ်ကံလို့ရင်ကောင်းတဲ့အကျိုးပေးမယ်။မကောင်းတဲ့အကုသိုလ်ကံလို့ရင်မကောင်းတဲ့အကျိုးပေးမယ်။နော်။ဒါဘုရားပရိသတ်တွေမသိဘူးလားသိနေလား
။
သိနေတယ်။အဲ့ဒါဘယ်တော့မှသိ။ဘောရဘာသာဖြစ်ပါသေးတာ။ဘောရဘာသာမဖြစ်ခင်ကအဲ့ဒီလိုသိရလား
။
မသိဘူး။နော်။ဘောရဘာသာမဖြစ်ခင်ကအာတို့လိုဖြစ်တယ်။ကောင်းတဲ့ကံကြောင့်လူပိတာမဟုတ်ဘောဓဘာသာမောခင်ကလေကောင်းတဲ့ခံအကြောင်းလူပိတာမဟုတ်ဘုရားဖန်ဆင်းလို့ဖြစ်တာဒီလိုမလားဇမားကြီးကဖန်ဆင်းလို့ဖြစ်တာနော်ဒီလိုမပြောဘူးလားပြောဇမားကြီးကဖန်ဆင်းလို့ဖြစ်တာဆိုတော့ကံနဲ့ကံရဲ့အကျိုးပေးပါသေးလားသာဝရဘုရားဖန်ဆင်းလို့ဖြစ်တယ်ဆိုပြန်တော့လည်းပဲကံနဲ့ကံရဲ့အကျိုးပေးပါလေလ
ား
မပါတော့ကံနဲ့ကံရဲ့အကျိုးပေးကိုလက်မခံဘူးပေါ့ဟုတ်လားကံနဲ့ကံရဲ့အကျိုးပေးကိုလက်မခံဘူးပုဂ္ဂိုလ်ဆိုဖြစ်စဉ်ရှင်ဆိုတဲ့အယူဝါဒကိုလက်ခံတာကဘာဘာဘာသာကြီးလေးမျိုးရှိတယ်ဘောဓဘာသာတစ်မျိုးပဲကံနဲ့ကံရဲ့အကျိုးပေးကိုလက်ခံတာကျန်တဲ့ဘာသာကြီးတစ်မျိုးကကံနဲ့ကံရဲ့အကျိုးပေးကိုလက်မခံဘူးဘာတွေဖြစ်လို့နေလို့နေဘလောက်ပဲပါရင်လည်းလို့ဒီပြုလုပ်ပြုလုပ်ဘုရားကျင့်တဲ့အောင်ပြုလုပ်ပြီးတော့ဘုရားကကဲတဲ့ရင်ဟောကောင်းငင်မောရောက်ပါပဲဓမ္မကရောက်ပါပဲဒီလိုမလားအဲ့ဒီလိုဆိုတော့ကံနဲ့ကံရဲ့ကျိုးပေးတဲ့ဆိုင်သေးလားကောင်းတာလို့ကောင်းကျိုးပေးမယ်မကောင်းတာလို့မကောင်းကျိုးပေးမယ်ဆိုတဲ့အတိတ်တစ်မျိုးရှိသေးလား
ရှိပါဘူး
ကောင်းတာလို့လည်းဘုရားမကြိုက်ရင်တော့တော့ငရဲပြေသွားမယ်ဟုတ်တယ်မလားမကောင်းတာတွေလုပ်လဲဘုရားကကြိုက်ရင်တော့သွားကောင်းငင်ပေါ်သွားနော်ကောင်းငင်ပေါ်သွားဓမ္မပြီးသွားဒီလိုဆိုတော့ကံနဲ့ကံရဲ့အကျိုးပေးဆိုတဲ့ပုံစံမျိုးဟုတ်သေးရဲ့လားဟုတ်ပါဘူးအဲ့ဒါကတခြားဘာသာတွေမှာရှိတယ်ဘုန်းတော်ပရိသတ်တွေကဘုရားဘာသာဖြစ်နေတော့အဲ့ဒီအယူဝါဒတွေလက်ခံရလားဓမ္မခံကံနဲ့ကံရဲ့အကျိုးပေးကိုမယုံကြည်ဘူးလားယုံကြည်လား
ယ
ုံကြည်တယ်ဒါကတမျိုးနောက်တစ်ခါကျတော့ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်များဘုရားဘာသာမဟုတ်လို့ရှိဘုရားဘာသာမှတပါအခြားဘာသာတွေကိုလက်ခံထားတဲ့ပုဂ္ဂိုလ်များမှာဘယ်လိုအယူဝါဒရှိတယ်လဲဆိုရင်ဟောဒီခန္ဓာကိုယ်ကြီးတဲ့မှာဝိညာဉ်လို့ခေါ်တဲ့နော်ဟောကြီးတို့ဗမာတွေကတော့အသက်လို့လည်းခေါ်တယ်၊လက်ပြလို့လည်းခေါ်တယ်၊ဝိညာဉ်လို့လည်းခေါ်တယ်။သုံးမျိုးခေါ်တယ်နော်။အသက်လက်ပြဝိညာဉ်။အသက်လို့လည်းခေါ်တယ်၊ဝိညာဉ်လို့လည်းခေါ်တယ်၊လက်ပြလို့လည်းခေါ်တယ်။အဲဒီလိုအတ္တသတ္တအတ္တကောင်လေးအသက်ကောင်လေးလက်ပြကောင်လေးဝိညာဉ်ကောင်လေးသတ္တရှိတယ်ဆိုတဲ့အယူဝါဒသူတို့မှရှိတယ်။ဟုတ်လား။သူတို့မှရှိတယ်။ဘောရဘာသာမှာအဲ့ဒါရှိလား ။မရှိဘူး။ဘောရဘာသာကဘဝတစ်ခုရလာပြီဆိုရင်အဲ့ဒီအကောင်လေးပါလာတာလားယုံနံနေဖြစ်တာလား ပြေးသွားတဲ့အခါကျတော့အဲ့ဒီအကောင်လေးထွက်သွားတာလားယုံနာနေချုပ်သွားတာလားယုံနာနေချုပ်သွားတာဒါဘုဒ္ဓဘာသာနော်ဘုဒ္ဓဘာသာဖြစ်မှအဲ့ဒီယူဖြစ်တယ်တချို့တချို့ကျတော့ဘုဒ္ဓဘာသာထဲမှာတော့မှအဲခန္ဓာကိုယ်ထဲမှာအသက်ကလေးလိပ်ပြာကလေးဝိညာဉ်ကောင်ကလေးရှိတယ်လို့ယူတဲ့ပုဂ္ဂိုလ်တွေလည်းရှိကြသေးတယ်အဲ့ဒီပုဂ္ဂိုလ်မျိုးကျတော့ဘုဒ္ဓဘာသာစစ်စစ်လို့မပြောနိုင်တော့ဘူးမယောဖလာဘုဒ္ဓဘာသာလို့ပြောရမှာပဲဟုတ်လားဝဉ္ဇဉ်ကောင်လေးရှိတယ်၊လက်ပြာလေးရှိတယ်။ဒါကြောင့်အဲဒီလက်ပြာကလေးတခြားကိုထွက်မသွားအောင်ချုပ်ပေးထားရမယ်။လက်ပြာချုပ်ကလေးတွေလည်းမင်းဆွပေးထားရမယ်။ဟုတ်တယ်မလား။ဘာဖြစ်လို့တော့လက်ပြာလေးတခြားထပ်သွားမှာဆိုလို့လက်ပြာကအသက်ဟုတ်လား။ဝဉ္ဇဉ်ကောင်လေး။ဟောလူတရားသိလို့ရှိရင်ဝဉ္ဇဉ်ကောင်လေးဟောဒီခန္ဓာကိုယ်လက်ကနေထွက်သွားတယ်။ထွက်သွားပြီးတော့ခொနည်းရပတ်လုံးအဲ့ဒီအိမ်သားပါပဲတပွဲလေလေနဲ့ခொနည်းပြီးတော့မှတခြားကိုထွက်သွားရတယ်။ဟောဒီလိုလဲမယူဘူးလားယူ။ဒါလည်းဘောဓဘာသာယူမဟုတ်ဘူးနော်။ဘောဓဘာသာယူမဟုတ်ဘူး။ခုနကတော့ပြောတဲ့အဓိကတော့ဟိန္ဒီပေါ့။ဘာဖြစ်လို့တော့ဆိုတော့ဘောဓဘာသာဒီထဲမှာရည်ကျင်းမှုရောနေတာဟိန္ဒီကရောနေတာကိုနော်။အဲ့ဒီအယူဝါဒတွေကဟိန္ဒီရဲ့အယူဝါဒပဲ။ဟုတ်လား။ဟိန္ဒီရဲ့အယူဝါဒပဲ။အရိရတ္တရသိပြီဆိုလို့ရှိရင်ဝိညာဉ်ကောင်ကလေးထွက်သွားပြီထွက်သွားပြီးတော့ကောင်းကင်မှာဟိုသွားကြည့်သွားအရိဝိညာဉ်ကောင်ကလေးကအိမ်ကိုပြန်လာတယ်ပြန်လာပြီးတော့လာပြီးတော့6တဲ့နှံ့နေပေါ့စသည်ဖြင့်ပေါ့တရေ6တဲ့ဗာလေးလဲဝိညာဉ်ကောင်ကလေးဒါလည်းပဲဘောရဘာသာယူဟောရလားတရေဆိုတာတော့ဘောဓဘာသာကလက်ခံတယ်နော်တရေဆိုတာတော့လက်ခံတယ်ဒါပေမဲ့လို့ဘောဓဘာသာကလက်ခံတယ်တရေဆိုတာကဒီဘဝမှာလူဘဝမှာယုံနဲ့နေချုပ်တယ်ဘဝတစ်ခုပြီးသွားပြီသူရဲ့အာကုသိုလ်ကံအာလျော်သွားနောက်ဘဝမှာယုံနဲ့အသိဖြစ်ပြီးတော့ဘဝတစ်ခုအသိပေါ်တာဒါဘောဓဘာသာကယူတဲ့ယူနော်တရေဆိုတာဘောဓဘာသာကပြောတဲ့တရေကဘယ်လိုတရေလဲသီတံဘဝတစ်ခုဟုတ်လားသီတံဘဝတစ်ခုဒီဘဝမှာသိသွားပြီဒီဘဝကပုဂ္ဂိုလ်ဒီဘဝမှာသိတယ်ကျုပ်တင်တယ်နေချုပ်သွားပြီမရှိတော့ဘူးဒီတကအတ္တလေးကဝิญญေကောင်ကလေးထွက်သွားတာဟုတ်ရလားမဟုတ်ဘူးဒီလိုဆိုတော့တရေဖြစ်တယ်ဆိုတာဘယ်လိုဖြစ်တော့အဲရုပ်တင်တယ်နေအသိဖြစ်တာဘဝတစ်ခုအသိရတာတတ္တဝါကလေးအသိတစ်ခုပေါ်တာဟုတ်လားဒီဘက်ဘဝကဆက်ဆက်နေတဲ့အခါကျတော့ဩဒီဘက်ဘဝကပုံတရားအတိုင်းဒီဘက်ဘဝကအမူအရာတည်းအပြောဆိုအတိုင်းအဲ့ဒီလိုတွေဖြစ်နေတာအမှန်ကတော့ဘာမှမဆိုင်ဘူးဘဝချသွားပြီဩဘဝချသွားပြီဘုရားဗလာတွေပါလေမပြောဘူးလားပြောလားဒီဘက်ဘဝကပုံကဟုတ်သေးလားဟုတ်ပါဘူးအဲ့တော့တရေတော့လက်ကတော့လက်ခံတယ်ဒါပေမဲ့ဘာမှမဆိုင်တော့ကံနဲ့ကံရဲ့ကျိုးပြီးတော့ဆိုင်သေးတယ်ပေါ့နော်ဒါပေမဲ့ဝိညာဉ်ထွက်တာဟုတ်ရလားသူတို့ပြောတဲ့တရားကဘယ်လိုတော့ခေါရီဘွားကလူသေးတယ်ဝิญဉ္ဇကောင်ကလေးထွက်သွားတယ်ကောင်းငင်မှာရှောက်သွားနေတယ်အိမ်ထဲမှာလည်းနေခြင်းနေမယ်တခြားလည်းသွားခြင်းသွားမယ်ဒီလိုမလားတွေးရလားမတွေးဘူးနော်အဲ့တော့အသက်လိုက်ပြဝิญဉ္ဇကောင်လို့လက်ခံရင်ဘောဓဘာသာဟုတ်ရလားဘောဓဘာသာမှာအသက်လိုက်ပြဝิญဉ္ဇကောင်ရှိလားမရှိဘူးအသက်လိုက်ပြဝิญဉ္ဇကောင်မရှိဘူးအသက်လိုက်ပြဝิญဉ္ဇကောင်လို့ဆွဲထားရင်အရာဒီအခုနပြောခဲ့တဲ့နိယတမစ္ဆာဒိဋ္ဌိအစွဲဒါဘောဓဘာသာတွေမဟုတ်တဲ့ပုဂ္ဂိုလ်တွေမှာရှိတဲ့အစွဲဘောဓဘာသာတွေပါအဲ့ဒီအစွဲရှိလား
မရှိပါဘူး
မရှိဘူးအဲ့ဒီလောက်ပြင်းထန်တဲ့အစွဲမရှိဘူးနော်မရှိဘူးအဲ့ဒီလိုအစွဲမျိုးတွေကအခုနပြောသလိုဟိန္ဒီဝါဒကနေပြီးတော့ကူးဆက်လာတာဆိုတော့ဖယားလက်ထက်တော်ကဆိုလို့ရှိရင်ယဟန်ဖြစ်နေတဲ့ဘောဓဘာသာယဟန်တော်ရဲ့ယတန္တာမှာတော့အဲ့ဒီအစွဲတွေကဝင်ပြီးတော့ကတ်ချင်ကတ်နေတတ်တာနော်တိတ်ပြီးတော့မရှင်းမှုဖြစ်နေတာတို့ရဲ့စိတ်ထဲမှာဘုန်းကြီးတော်တာရကလေးပြောပါသလိုရှိရင်ဟောဖရာရှင်ကတော်မြတ်ကြီးအနုဒအာတောင်းထိပ်ပြည့်စေတဝန်ကျောင်းမှာတရင်တောင်းနေတဲ့အခါကျတော့အနုဒါဒဆိုတဲ့ယဟန်ကလေးတစ်ပါးရှိတာပေါ့ကြားဖို့ပါနော်အဲ့ဒီအနုရာဒာကသူကယဟန္တာဖြစ်နေပြီပဲလို့လည်းပဲ လူဘဝတော့ကတော့အဲ့ဒီခေတ်တုန်းကပြပနာဝါဒပေါ့အခုခေတ်တော့ဟိန္ဒီဝါဒအဲ့ဒီပုံကိုယ်တွေယူတဲ့အယူကလေးတွေသူ့ရဲ့တဏ္ဍာမှာလည်းပဲမရှိဘူးလားရှိရဟန္တာဖြစ်နေပြီမှမပြောက်တဲ့ပြောက်ပေါ့နော်မပြောက်တဲ့ပြောက်အဲဒီနေ့တော့အခါကလာကြတော့သူကတော့တဲ့မှာတရားထုံနေပါနဲ့အခုနာတော့ကအသက်လိုက်ပြဝိညာဉ်ကောင်းကလေးရှိတယ်လို့ယူထားတဲ့ဒိဋ္ဌိပုံကိုယ်တွေအရိပုဂ္ဂိုလ်တွေကအရိဏမှာဇေတဝန်ကျောင်းလာမှာသူတို့ကလည်းကျောင်းလေးစောက်ထားတာကိုစောက်ထားတော့အေးတခါလဲမျက်နေကဒေသစာရီလက်လဲရင်ဟိုကြည့်သိကြည့်ချင်းနဲ့ဇေတဝန်ကျောင်းနဲ့မဏိမဝေဒေါတာကလေးမှာတက္ကံမိုးကျောင်းလေးနဲ့နေတဲ့အနုရာဓာလည်းတွေ့တော့ဟာဒီမှာကိုတော်လေးတပါးပဲအတော်ပဲတို့သိကျင်တာမေးရအောင်မယ်မြတ်စွာဘုရားစီကိုတော့တတ်ရမမေးရဘူးပေါ့ရသဘရတဲ့ပြည့်အင်မတန်ငယ်တဲ့ဦးစင်ကလေးကိုသူတို့သွားမိကြတာကိုဘယ်လိုမေးသလဲဆိုတော့မေကုံကလေးကလေးချက်မေးတယ်ဟုတ်လားဘယ်လိုမေးသလဲဆိုတော့နံပါတ်1ကတတဝသိရင်ဖြစ်သေးသလားတဲ့နော်နံပါတ်1ကဘာလဲတတဝသိရင်ဖြစ်သေးသလားဒီမေကုံမေးတယ်နံပါတ်1ကတတဝသိရင်မဖြစ်တော့ဘူးလားနံပါတ်1ကဘာလဲတတဝသိရင်မဖြစ်တော့ဘူးလားနံပါတ်3ကတတဝသိလို့ရှိရင်ဖြစ်တာတဝဲမဖြစ်တာတဝဲလားဒီလိုမလားဘာလဲတတဝသိရင်ဖြစ်တာတဝဲမဖြစ်တာတဝဲလားနံပါတ်4ကတတဝသိရင်မဖြစ်သည်မဟုတ်ဖြစ်သည်ရောရောလားမဖြစ်သလိုလိုဖြစ်သလိုလိုလေးလားပေါ့နော်မဖြစ်သလိုလိုဖြစ်သလိုလိုလေးလားမေးကုန်မလဲချက်လဲနံပါတ်1ကပါလေတတဝါသိရင်ဖြစ်သေးသလားနံပါတ်2ကတတဝါသိရင်မဖြစ်တော့ဘူးလားနံပါတ်3ကတတဝါသိရင်ဖြစ်တာတဝဲမဖြစ်တာတဝဲလားနံပါတ်4ကတတဝါသိရင်ဖြစ်တယ်လို့တော့မဖြစ်တယ်လို့လေးလားမနဲ့ချက်လေအဲ့ဒီသူတို့ပြောတဲ့တတဝါဆိုတာကခုနပြောတဲ့အသက်လေးပြဝင်ခြင်းကောင်းလေးကိုပြောတာဒီလိုမလားအရိခန္ဓာကိုယ်ကြီးသေတာသွားပြီမဲ့လို့ခန္ဓာကိုယ်ကြီးတဲ့ကအတက်လိုက်ပြဝိညာဉ်ကောင်းလေးကထပ်တော့တနေရာမှာရှိနေသေးသလားဒါမေးတာနော်ခန္ဓာကိုယ်ကြီးသေသွားတဲ့အခါမှာနံပါတ်1မေးကုန်ခန္ဓာကိုယ်ကြီးသေသွားတဲ့ဒီဘဝမှာခန္ဓာကိုယ်ကြီးသေသွားပြီပုဂ္ဂိုလ်တယောက်သေသွားပြီအဲ့လိုသေသွားတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ရဲ့ခန္ဓာထဲမှာရှိတဲ့အတက်လိုက်ပြဝိညာဉ်ဆိုတဲ့အရာကလေးကဟောခန္ဓာကိုယ်လေးကထပ်သွားပြီးတော့တနေရာမှာရှိနေသေးသလားတာပြလာပေါ့နော်ရှင်းနေသေးသလားဆိုတော့အနုဒါရယဟန်ကလေးကရှင်းမှန်းလည်းမသိဘူးမရှင်းမှန်းလည်းမသိဘူးပြက်ပြက်သားသားလည်းဖြစ်နိုင်ရလားဖြစ်နိုင်ပါဘူးမဖြစ်နိုင်ဘူးအဲဒီတော့ဘုရားကမေးတာကအနုဒါရမင်းတို့ရဲ့ဆရာကအိမတ္တနာမည်ကြီးတယ်အိမတ္တဆရဗိတပုဂ္ဂိုလ်တို့ပုဂ္ဂိုလ်များဒီလိုနာမည်ကြီးနေတဲ့ပုဂ္ဂိုလ်အဲ့တော့မင်းတို့ဆရာကတရားဟောတဲ့အခါမှာတတဝသိရင်ဖြစ်သေးသလားဆိုတော့မေကုံလေးနဲ့ပတ်သက်ပြီးဘုရုံများဟောလေးဟောတာရှိတယ်။မေးတာကိုနော်။အနုရာဓကိုယ်တိုင်ကဘုရားဟောတာလည်းသူသိသိဘုံမပေါ့ဘူးသူကိုယ်တိုင်လည်းမသိဘူးမသိတဲ့အခါကျတော့အာတို့ရဲ့ဘုရားကတော့အဲ့ဒီအရေးမဟုတ်ပါဘူးဒါတွေရှောင်ပြီးတော့ဟောပါတယ်သူဟောတဲ့တဲ့ဒါတွေမပါပါဘူးပြီးစလို့ဖြစ်လိုက်တာပေါ့နော်။အဲ့တော့နောက်တစ်ခါဒုတိယမေကုံလေးပါတော့တတဝသိရင်မဖြစ်တော့ဘူးလားမဖြစ်တော့ဘူးလားဆိုတာကလူသိသွားတဲ့အခါမှာလူရဲ့ခန္ဓာကိုယ်ရဲ့ကအတ္တလိမ္မာဝိညာဉ်ကောင်းဆိုတဲ့အကောင်ကလေးအပြည့်မထွက်ဘဲနဲ့လူတက်လူရောသိသွားတော့သလားဒါမေးတာမဟုတ်လားနံပါတ်1ကလူသာသိသွားပြီပဲအတ္တလိမ္မာဝိညာဉ်ကောင်းကလေးဒီနေရာမှာတော့ဖြစ်နေသလားဒီလိုမဟုတ်လားနံပါတ်1ကဘာလဲလူသိသွားပြီတဲ့အခါမှာအတ္တလိမ္မာဝိညာဉ်ကောင်းကလေးဘယ်မှာတော့မဖြစ်တော့ဘူးလေလူနဲ့အတူတူရောပြီးတော့သေသွားတာလားဒီလိုမဟုတ်လားသေသွားတာလားနံပါတ်3ကတော့ဒီပါဒီနှစ်ခုရောမိလိုက်တာပေါ့နော်မဖြစ်တာတော့ဖြစ်တာတော့လားနံပါတ်4ကလည်းမဖြစ်သေးမဟုတ်ဖြစ်အောင်ရောင်းလားမဖြစ်သလိုဖြစ်သလိုလို့လားအဲ့တော့ဒီနံပါတ်နဲ့သုံးတဲ့နံပါတ်4ကတော့သူကဒီနှစ်ခုရှင်းရင်ရှင်းတာပါပဲအဲ့တော့ဒီနှစ်ခုကိုပဲအဓိကထားရှင်းဖို့လိုတာပေါ့နံပါတ်1နဲ့နံပါတ်2ဒီတော့တတဝသိရင်ဖြစ်သေးသလားဆိုတော့ဒီခန္ဓာကိုယ်ကြီးသိသွားတဲ့အခါမှာ ဥပ္ပုဆိုလဲဥပ္ပုလူကြီးတယောက်သိသွားမယ်ဒေါပုဆိုလဲဒေါပုဆိုလဲလူကြီးတယောက်သိသွားမယ်အဲ့လိုသိသွားပြီးလို့ရှိရင်အတ္တလေးပြောင်းဝင်ရောင်းလေးကထွက်ပြီးတော့တင်နေရမှာဖြစ်နေသေးသလားဒီလိုမေးတာမလားဘုရားပရိသတ်တွေကလူတယောက်သိသွားပြီးတော့တရားဖြစ်နေပါလေဆိုရင်တတဝါသိရင်ဖြစ်တယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်ရောက်နေတယ်နော်ရောက်နေတယ်တတဝါသိရင်ဖြစ်နေသေးတယ်ဆိုတော့တကယ်တမ်းကျတော့ခန္ဓာကိုယ်ကြီးတတ္တဝါတယောက်သိသွားတယ်ဆိုတာဟောဒီတတ္တဝါရဲ့ခန္ဓာယုတ်တရားနဲ့နတ်တရားခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးကြီးချုပ်သွားတာကိုသိတယ်လို့ပြောတာမဟုတ်လားသိတာခန္ဓာ၅ပါးချုပ်သွားတာအဲ့ဒီခန္ဓာကိုယ်ကြီးတက်ကခန္ဓာ၅ပါးကအပြည့်ထွက်သွားတာဟုတ်ရဲ့လားမဟုတ်ဘူးယုတ်တရားနဲ့ပြည့်ထွက်သွားတာဟုတ်ရဲ့လားဒီနေရာမှာပဲချုပ်သွားတာနော်ချုပ်သွားတာနတ်တရားချုပ်တယ်ယုတ်တရားက၄မျိုးရှိတယ်ကမဇယုစေတဇယုဥဒုဇယုအာရဇယုအဲ့ဒီ၄မျိုးထဲမှာပရမသောကမဇယုချုပ်တယ်ပြီးတော့စေတဇယုချုပ်တယ်ပြီးတော့အာရဇယုချုပ်တယ်နော်နောက်ဆုံးကြမှာဥဒုဇယုချုပ်တယ်ဥဒုဇကတော့သူကဒီခန္ဓာအလောင်းကောင်းကြီးရှိနေသေးသေးဖြင့်ဥဒုဇယုကြီးရှိနေသေးတာပေါ့နော်အကောင်လုံးမီးရှို့ပြကြဘာမှမရှိတော့မှဥဒ္ဒဇယုံကြည်လောကကင်းသွားတာဒီတော့သောတာရဏ၆တာက၃မျိုးပေါ့နံပါတ်၁ဘယ်လို၆တော့ကမဇယုံ၆တဲ့ကံရောက်ဖြစ်တဲ့ရောက်တွေဘာမှရှိတော့ဘူးမျက်စိကြည်နားကြည်နှာခေါင်းကြည်လျှာကြည်ကိုယ်ကြည်ဘာမှမရှိတော့ဆေးကြောင့်ဖြစ်တဲ့ရောက်တွေဘာမှမရှိတော့ဘူးလှုပ်တယ်ရွာတယ်ဆိုတာဘူးကြောင့်ဖြစ်တဲ့ရောက်တော့ဆေးကြောင့်ဖြစ်တဲ့ရောက်လှုပ်တယ်ရှားတယ်လှုပ်ရှားတယ်ညင်သက်တယ်ရွေးရှားတယ်ဒါဆေးကြောင့်ဖြစ်တဲ့ရောက်စကားပြောနိုင်တယ်ဒါလည်းစိတ်ကြောက်ဖြစ်တဲ့ယုံဒီလိုမဟုတ်လားလမ်းသွားတယ်ထိုင်တယ်ထားတယ်ဒါလည်းစိတ်ကြောက်ဖြစ်တဲ့ယုံအဲဒီယုံတွေကရှိသေးလားမရှိတော့အာဟာရကြောင့်ဖြစ်တဲ့ယုံလည်းမရှိတော့စောစောကအာဟာရကြောင့်ဖြစ်နေတော့ခန္ဓာကိုယ်ဟာအာဟာရရဲ့အပေးမှုပတ်ပုံးမှုကြောင့်တော့ရက်တည်နေရတယ်အာဟာရလည်းမရှိဘူးလည်းလို့ဆိုတော့အာဟာရကြောင့်ဖြစ်တဲ့ယုံတွေလည်းချုပ်တော့ခန္ဓာကိုယ်ကြီးတကလည်းဖြစ်နေတဲ့ပုံပြက်ပေါက်ပြန်ယိုယွဲ့ပြီးတော့ပေါက်ပွားလာတာဘာရောက်တွေပြည့်စည်သွားလို့လဲအာဟာရကြောင့်ဖြစ်တဲ့ရုပ်တွေပြည့်စည်သွားလို့ဟုတ်လားပြည့်စည်သွားလို့ဘာရောက်ပဲခြံခဲ့လဲပုဒ္ဒရာရောက်ပဲခြံခဲ့တယ်အဲဒီတော့ဘောရဘာသာကပြောတာကတတ္တဝတရားသိလို့ရှိရင်နော်တတ္တဝတရားသိလို့ရှိရင်ခန္ဓာကိုယ်ကဘယ်လိုမှလည်းထွက်သွားတာမရှိဘူးအသက်လေးပြဝင်ကောင်လည်းမရှိဘူးရုပ်တွေတည်းဖြစ်တယ်ဖြစ်ပြီးတော့ဘာဖြစ်တော့ပြတ်သွားတာအဲ့ဒါကိုဘယ်လိုခေါ်လဲသိတယ်လို့ဒီလိုခေါ်တာမလားအဲဒီတော့တတ္တဝသိလို့ရှိရင်အော်ဒီနေရာမှာသွားပြီးတော့ဖြစ်နေပါသေးတယ်ဆိုရင်ဘယ်လိုတွေပဲရောက်နေတော့ခန္ဓာကိုယ်တည်းကသတိပြန်ဝင်ကောင်းကလေးထွက်ပြီးတော့ဒီနေရာမှာသွားနေသေးတယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်တတ္တဒိဋ္ဌိလို့ခေါ်တယ်။ဗာဒိဋ္ဌိလည်းအသတိပြန်ဝင်ကောင်းလို့ယူတာကသက္ကာယဒိဋ္ဌိပြန်ပြောအသတိပြန်ဝင်ကောင်းလို့ယူတာကအဲခိုင်နေမြဲတယ်လို့ယူတာကခန္ဓာကိုယ်ကဒီခန္ဓာကိုယ်ကြီးပုံမှန်တရားကြီးတာသုတ်တမဟုတ်လားသိပြီးတော့ကြံရင်ကြံခဲ့မယ်ဟောဒီတဲ့ကအတလေးပြဝင်ကောင်မလေးကတော့ထွက်ပြင်းနေရမှာသွားနေတယ်ဆိုတော့သူကမသိဘူးဆိုတဲ့ဒီပဲရောက်နေတာပေါ့ဟုတ်တယ်မလားဒါကြောင့်မလို့လူသိလို့ရှိရင်ဝင်ကြီးကောင်လေးထွက်သွားတယ်ဆိုရင်ဗာဒိဋ္ဌိတော့ဝင်ကြီးကောင်လို့ပြောတာကတက္ကရာဒိဋ္ဌိခန္ဓာကိုယ်ကထွက်သွားတယ်ဆိုတာကသတ္တရာဒိဋ္ဌိနော်အသက်လေးပြဝင်ကောင်ကလေးကိုအထမသောအောင်လက်ပြလေးနဲ့လက်ပြလေးကိုအထမသောလက်ပြကျော်ကလေးနဲ့ချုပ်ရတယ်လို့ပါလို့လက်ပြလို့ယူရင်ဗာဒိဋ္ဌိတော့သက္ကရာဝิญဉ်လို့ပြောရင်ဗာဒိဋ္ဌိတော့သက္ကရာဒိဋ္ဌိအားဖြင့်ဝิญဉ်ကလေးကဟိုးကောင်းကင်ဘုံမှာသွားပြီးတော့လှည့်လည်နေတယ်ဆိုရင်သတ္တရာဒိဋ္ဌိမပြတ်မစီတည်တတ်နေတယ်ဆိုတဲ့အဓိပ္ပာယ်ရောက်နေတာကိုဒါတော့လားဒီတော့ဒိဋ္ဌိတွေမိတဲ့မိကုန်းကဒိဋ္ဌိမိတဲ့မိတာဟုတ်ပါတယ်လို့ပြောပြလိုက်ရင်ဗာဒိဋ္ဌိဖြစ်သတ္တရာဒိဋ္ဌိရဲ့သက္ကာယဒိဋ္ဌိရဲ့ဘယ်လိုဖြစ်မလဲနှမျိုးဖြစ်မယ်ဒီနေရာမှာလူဒါရာရှင်းမပြတာဟုတ်လားရှင်းမပြတာကဲနောက်ကဒုတိယသတ္တဝါတွေမဖြစ်တော့ဘူးလားဆိုတော့ သတ္တဝါကြီးသေသွားတဲ့အခါမှာအသက်လေးပြောင်းဝိညာဉ်ကောင်းကလေးကလည်းပဲအပြင်ကိုထပ်ပြီးတော့ထွက်မလာတော့ဘဲနဲ့သတ္တဝါနဲ့အတူတူရောပြီးတော့သေသွားသလားလို့ဒီလိုမေးတာမေးတဲ့မေးခွန်းကနော်အသက်လေးပြောင်းဝိညာဉ်ကောင်းဆိုတဲ့အဓိပ္ပာယ်ဘုရားဘုရားရောက်အတ္တလေးပေါ့နော်အတ္တလေးအတ္တလေးအဲ့တော့ဘုန်းကြီးတို့ပြိဿတွေစဉ်းစားကြည့်လေဟောဒီခန္ဓာကိုယ်ကြီးသေသွားပြီဆိုရင်လူတယောက်သေသွားပြီဆိုရင်အသက်လေးပြောင်းဝိညာဉ်ကောင်းကလေးကလည်းအဲ့ဒီလူနဲ့အတူတူရောပြီးတော့သေသွားတယ်ဆိုရင်နော်လူကလည်းသေသွားပြီအသက်လေးပြောင်းဝိညာဉ်ကောင်းလည်းသေသွားပြီဆိုတော့နောက်တော့ဆက်เสียရမယ်ရှိသေးလားမရှိပါဘူး။ကံနဲ့ကံရဲ့အကျိုးပေးပါသေးလားမပါဘူး။မပါရင်မဆက်တော့ဘူးပေါ့။ဘုရားဘာသာတွေကဆက်ဦးမလားမဆက်ဘူးလား။ဘာနဲ့ဆက်မှာလဲ။ကံနဲ့ကံရဲ့အကျိုးပေးနဲ့ဆက်မှာ။ဆက်တော့ဆက်မယ်ဘာနဲ့ဆက်မှာလဲ။ကံနဲ့ကံရဲ့ကြိုးပင်းနဲ့ဆက်မှာအခုသူပြောတဲ့ပုံစံကဘာကံမှမပါဘူးလူလဲအိမ်မဲ့အသက်ပြဝင်ရင်ကောင်းလဲအိမ်မဲ့အကောင်လုံးပြတ်သွားပြီဘာမှဆိုင်တော့ဘူးနောက်တစ်ဘဝနဲ့ဘာမှဆိုင်တော့ဘူးဟောဒီလိုဆိုတော့လေအသက်ပြဝင်ရင်လို့ယူတာကဘာဒိဋ္ဌိပြတ်သွားပြီလို့ယူတာကဟောစေတာသူလဲဒိဋ္ဌိစုံမလို့ဘူးဒီလိုမဟုတ်လားဒိဋ္ဌိစုံမလို့ဘူးအဲ့ဒီတော့အသက်ပြဝင်ရင်ကောင်းဆိုတဲ့အယူဝါဒကလေးဟာအဲ့ဒီခေတုံကအင်မတန်ခေစားတယ်အခုလည်းခေစားနေတာပါပဲရှိတယ်ရှိနေကြတာပါပဲနော်ဘောရဘသာတို့ကပြောနေတာအသက်လေးပြောင်းဝင်ခြင်းကောင်းဆိုတဲ့ယူကလေးတွေရှိနေကြသေးတာပဲအသက်လေးပြောင်းဝင်ခြင်းကောင်းလို့ရင်းရင်ဗာဒိဋ္ဌိသက္ကာယဒိဋ္ဌိခန္ဓာကိုယ်ကနေတပြင်ကိုထွက်သွားတယ်လို့ရင်းရင်ဗာဒိဋ္ဌိအပြင်မတဘဲနဲ့ခန္ဓာကိုယ်ကြီးပြတ်သွားတာနဲ့သေသွားတာနဲ့အသက်လေးပြောင်းဝင်ခြင်းကောင်းလေးလည်းရောပြီးတော့သေသွားတယ်လို့ယူရင်ဗာဒိဋ္ဌိဟောစေတာဒိဋ္ဌိဒီတော့နော်ဘုရားဘာသာတွေမှာဟလာအသက်လေးပြောင်းဝင်ခြင်းကောင်းဆိုတဲ့အယူတော့ရှိရလားမရှိဘူးမရှိဘူးဆိုတာလည်းဘုန်းကြီးတို့ဇာဝနာပါရှိတဲ့ပုဂ္ဂိုလ်ကမရှိကြတာကိုနော်မယုံတာဘုရားဘာသာတွေကြတာမရှိဘူးရှိလားရှိနေသေးတာပဲအဲဒီယူဝါဒရှိရင်ဘုရားဘာသာမဟုတ်ဘူးလို့တော့ပြောချင်ပြောလို့ရတယ်နော်ပြောချင်ပြောလို့ရတယ်အဲဒီတော့ဒီတော့ဘုရားဘာသာတွေမှာအခေါဏတော်ကဘုရားတို့အခြေခံပြောခဲ့တယ်ဒိဋ္ဌိနှမျိုးအမတန်ကြီးမားတဲ့ဆိုးရွားတဲ့မှားယွင်းတဲ့ဒိဋ္ဌိရဲ့နော်မားတော့သိမှာမှာဘူးဒါပေမဲ့နိဗ္ဗာန်မရောက်စေနိုင်တဲ့ဒိဋ္ဌိရဲ့ဘယ်လိုမျိုးလဲဖွေတော်ပရိသတ်တွေကသတိပြဝิญဉ္ဇဉ်ကောင်းဆိုတဲ့ယူတွေတော့မစုံမလားဆုံးထားဆုံးထားပြီဟုတ်ပြီအသတိပြဝิญဉ္ဇဉ်ကောင်းမဟုတ်ဘူးယောတရားနန္တရားခန္ဓာ၅ပါးဒါတော့သိထားပြီနော်အော်ဖြစ်လာတာကလည်းကံကြောင့်ဖြစ်တာနောက်ဘဝကဆက်တော့လဲဘယ်လိုကြောင့်ဆက်ကံနဲ့ပဲဆက်ပါပဲအတိတ်တုန်းကသင်္ခါရကြောင့်ပြစ္ဆုတ်ဘဝမှာခန္ဓာမနှပါရပစ္စောပ္ပမကမ္မဘဝပြည့်လို့ရင်အနာဂတ်မှာဇာတိမရဘူးလားအကြောင်းကျိုးဆက်သွားမှုမရှိဘူးလားရှိပရိစ္ဆေသမုပ္ပါဒ်နားလည်ထားတာပို့ပြီးတော့သိတာပေါ့ဟုတ်လားတိုးတော်လည်းပဲနော်အကြောင်းကျိုးဆက်သွားမှုကံကံကံနဲ့ကံရဲ့ကျိုးပေးကိုနားလည်ထားလို့အမတန်မှားယွင်းသောဒိဋ္ဌိကြီးမရှိပေမဲ့လို့လည်းပဲလုံးဝဒိဋ္ဌိတွေကိစ္စနေပါပြီလို့တော့ပြောလို့ရရလားဒီလိုဆိုစိတ်ဆင်ခြင်မှုမဖြစ်သေးဘူးဟုတ်ရလားလုံးဝဆင်ခြင်ပြီးတော့ပြောလို့ရပါမလားပုဂ္ဂတတဝါအခုနပြောခဲ့တဲ့နော်အသက်လေးပြောင်းဝင်ခြင်းကောင်းခန္ဓာကိုယ်ထဲမှာရှိတယ်အဲအသက်လေးပြောင်းဝင်ခြင်းကောင်းလေးထွက်သွားတယ်ထွက်မသွားဘူးဆိုတဲ့အသက်လေးပြောင်းဝင်ခြင်းကောင်းဆိုတဲ့အယူသားမယူတော့တာဟောဒီရုပ်ဒီနာမ်တွေကိုကြည့်ပြီးတော့မြဲတယ်ခိုင်တယ်မြဲတယ်ဒီတယ်တတ်တယ်ဆိုတော့အယူတွေတော့မရှိဘူးလားရှိဟောဒီရုပ်ဒီနာမ်တွေကိုပဲပုဂ္ဂိုလ်ပဲငါပဲတတ္တဝါပဲဆိုတဲ့ယူတွေတော့မရှိဘူးလားရှိရှိတယ်နော်မျက်စိနဲ့ဆင်းတဲ့တတ်ပါစိတ်ပေါ်မဲ့ဘယ်သူကမြင်တော့မျက်စိကမြင်တာဘယ်သူကမြင်လဲဘုန်းတော်ပရိသတ်တွေကဘယ်လိုပြောငါမြင်တယ်ဘယ်လိုကောင်လာလို့ဆွဲမြင်စိတ်ကောင်လားလို့ဆိုဘယ်လိုကောင်လားလို့ဆိုလဲမြင်စိတ်ကောင်ပါမြင်စိတ်ဒီရုပ်လားနာလားနန္တရားအဲ့ဒီနန္တရားကိုဘာနဲ့ဆွဲတော့ငါနဲ့ဆွဲတာအဲ့ဒါဒိဋ္ဌိလားဒိဋ္ဌိလားဒိဋ္ဌိပါဘာဒိဋ္ဌိတော့ဟောဒီဆွဲလိုက်တော့ရှိနေသေးတယ် အသက်လေးပြဝဉ္ဉေကောင်တော့အယူတော့မရှိတော့ဘူးနော်အသက်လေးပြဝဉ္ဉေကောင်ဆိုတဲ့အယူမရှိပေမဲ့လို့လည်းပဲမိမိတဏ္ဍာဖြစ်ပေါ်လာတဲ့ရုပ်ကလေးနာကလေးတွေကိုတော့ငါဆိုတဲ့ဆွဲလေးတွေမရှိဘူးလားရှိတယ်ဒီဘောင်ကခြေရကတရားလေးထိုင်တဲ့အခါတော့နာရကျင်တာမရှိဘူးလားရှိတယ်ခရိယာကနာတော့ဒီဘောင်ကခြေရကနာတယ်ခရိယာကနာတော့ဘာဖြစ်လို့နာတာတော့အကြောင်းတက်ဆိုင်လို့နာတာဘာဖြစ်လို့နာတော့ကာယကြည်နဲ့သွေးတိစရာယုံနဲ့တိုက်တော့ဟောရုပ်ကလေးတွေဘောက်ပေါက်ပြန်မှုမဖြစ်ဘူးလားဖြစ်ဖြစ်တော့မနာဘူးလားနာလားနာမန်းသိတာကစိတ်ခံစားတာကနာအောင်ပေါက်ပြန်တာကရုပ်တခြားဖြစ်နေတာလားယုံနဲ့ဖြစ်နေတာလားအဲဒီယုံနဲ့ဖြစ်နေတာကိုငါနာတယ်ဆိုတော့ဘယ်နဲ့လဲမှန်သလားမှားလားမှားတယ်ငါနာတယ်ဟောဒုက္ခနာတယ်ခြေစလုံးကနာလိုက်တာဒုက္ခနာလိုက်တာခြေလုံးကနာလိုက်တာဆိုရင်ဗာဒိဋ္ဌိတက္ကရာဒိဋ္ဌိတကယ်တော့ဒီဘောကခြေလက်တာရှိရလားဒီဘောကခြေလက်လားယုံနာလားယုံနာငါနာတယ်ဆိုရင်ဟောဗာဒိဋ္ဌိလည်းဒုက္ခနာတယ်ပေါကားကြိုက်တယ်ကြောပင်ကရားတယ်ဒီနေ့ငါတရားထိုင်လို့မကောင်းဘူးဗာဒိဋ္ဌိလည်းငါလည်းဆွဲနေတာကိုပါဠိနဲ့ငါတရားထိုင်လို့ကောင်းလိုက်တာပြောရုံပြောကိစ္စမရှိပါဘူးလေနော်ပြောတာကတော့ပြောမှာပေါ့ပညာတင်ပြီးတော့ပြောတာကိုတကယ်မစွဲဖို့လိုတာပေါ့ဟုတ်လားတကယ်မစွဲတယ်တကယ်မယူနဲ့နော်ဟောပြီဒီလိုဆိုတော့ဖွင့်လို့ပြိဋ္ဌာတွေကယုံနာပေါ်မှာငါလို့စွဲတယ်ပုဂ္ဂိုလ်သတ္တဝါလို့စွဲတယ်ဒိဋ္ဌိနေတော့မရှိဘူးလားရှိတယ်အသက်လေးပြဝဉ္ဉေကောင်ဆိုတဲ့ဒိဋ္ဌိတော်ရှိရလားရှိပါဘူး။ယုတ်နာကောငါလို့ဆိုတဲ့ဒိဋ္ဌိတော်ရှိပါဘူး။ဒါကြောင့်မို့လို့အဲ့ဒီဒိဋ္ဌိကနော်အခုလာတော့အသက်လေးပြဝဉ္ဉေကောင်လို့စွဲတဲ့ဒိဋ္ဌိတော့ကြောက်စရာမကောင်းဘူး။အသက်လေးပြဝဉ္ဉေကောင်လို့စွဲတဲ့ဒိဋ္ဌိကအပယ်လဲပုတ်စီတတ်တဲ့နိဗ္ဗာန်လည်းမရဘူး။ဟုတ်လား။ယုတ်နာခန္ဓာ၅ပါးကိုငါလို့စွဲတဲ့ဒိဋ္ဌိကြတော့အပယ်ကိုတော့မရောက်စေနိုင်ဘူး။ဒါပေမဲ့နိဗ္ဗာန်ကိုတော့တတ်မြတ်တတ်တယ်။ဒါတော့မဟုတ်လား။ဒါဘုန်းကြီးတို့ပြိဋ္ဌာန်တွေမှာအသက်လက်ကြဝိညာဉ်ကောင်တို့စွဲတဲ့ဒိဋ္ဌိတော့ကင်းနေပြီ။ဆင်းသွားပြီ။တော့အယူလေးတွေတော့ဆင်းပြီလို့ပြောနိုင်ရလား။ဘယ်ဒိဋ္ဌိနဲ့ကြံနေသေးလဲ။ဘယ်ပေါ်မှာစွဲတဲ့ဒိဋ္ဌိလဲ။ခန္ဓာ၅ပါးပေါ်မှာစွဲတဲ့ဒိဋ္ဌိဒါတော့ကြံနေသေးတယ်။ဒါတော့မဟုတ်လား။အာသောသောတွေကနာရာဂရတိကိုမပြောင်းနိုင်ပါဘူးဆိုတော့ပါရီလေပါရီလေသာသနာရည်မလားခုနသက်လက်ပြဝဉ္ဇဉ်ကောင်းလေးခန္ဓာကိုယ်ကထွက်ပြီးတော့ရှောက်သွားနေတယ်ကောင်းကင်ဘုံသွားနေတယ်ပြင်ကိုရှောက်သွားနေတယ်ဒါလည်းသာသနာရည်ပဲအဲ့ဒီရည်မျိုးတော့ရှိရလားမရှိဘူးဒါပေမဲ့သောသောကရကနာတဲ့ဝေဒနာလေးသောသောကရကနာတဲ့ပေါက်ပြမှုလေးအကုဋ္တတိကိုမပြောင်းနိုင်သေးပါဘူးဆိုရင်ပါရီလေအဲ့ဒီရည်ကလေးကတော့ရှိနေသေးတာပဲဟုတ်လားဒိဋ္ဌိနဲ့တော့ရှိနေသေးတာပဲအပယ်တော့မရောက်စေနိုင်ဘူးဒါပေမဲ့အနိဗ္ဗာန်တော့ကန့်ကွက်ဘူးလားကန့်ကွက်လားကန့်ကွက်တယ်ကန့်ကွက်တယ်နော်အဲဒီတော့အခုတော့အနုဒနာဘုရားကြတော့ဖိတော့ပြိဿလောက်တောင်းမှပဲအဆင်မမြင်သေးဘူးယုံနာကိုသူသိကုန်မသိသေးဘူးဒီလိုမဟုတ်လားအသက်လေးပြဝဉ္ဉင်ကောင်းကလေးရှိသလိုလိုမရှိသလိုလိုသူစိတ်ထဲမှာထင်းနေတော့သူရည်ရွယ်မပြောနိုင်ဘူးမပြောနိုင်တဲ့အခါကျတော့ခုနလိုပေါ့လေဇဝေဇဝါပြောလိုက်တော့ဒိဋ္ဌိတွေကပြန်ထွက်သွားရောသူကအရိမာတွေတခါတည်းပြေးတော့ဘုရားစီရောက်လာရှင်ဘုရားဒိဋ္ဌိတွေလာပါတယ်ဒီလိုမေးတယ်ဒီပြီးတော့ကြကြနနာမဖြစ်နိုင်ပါဘူးအာကျုပ်တို့ရဲ့မြတ်စွာဘုရားကတော့အရိမေကုန်းနေအရဒိနာပတ်သက်လို့တော့ဟောလာပြောတာမတွေ့ပါဘူးလို့ဒီလိုပဲပြောလိုက်တယ်ရှင်ဘုရားတပည့်တော်ကိုရှင်းပေးပါဒီလိုမဟုတ်လားရှင်းပေးပါဆိုတော့မြတ်စွာဘုရားကရေးမိလိုက်တယ်လေဟောအနုရာဓာရဲ့တန်တာမှာသူကိုယ်တိုင်ကဒိဋ္ဌိတွေယူနေတဲ့အယူမျိုးရှိနေပြီဟုတ်တယ်မလားမရှိဘူးလားရှိလားအခုကဘုန်းတော်ပြိဋ္ဌာန်တွေအရင်ယူရှိတာမပြောနဲ့ဖျားနဲ့တူတူနေတဲ့အတုဒါရတော့အရင်ယူနေရှိသေးတာကိုဟုတ်တယ်မလားအဲဒါမြတ်စွာဘုရားကအရင်ဆုံးပါမေးလိုက်တယ်ဆိုတော့မင်းရဲ့တဏ္ဍာမှာမင်းရုံမရှိဘူးလားတဲ့ရှိတယ်နော်အရင်ရောမြဲတာမမြဲဘူးလားဆိုတော့ဘယ်လိုပြောလဲမမြဲပါဘူးခင်ဗျာဝေဒနာရှိသလားမရှိဘူးလားရှိတယ်မြင်သလားမမြင်ဘူးလား သင်ညာရှိသလားမရှိဘူးလားမရှိပါဘူးမြဲသလားမမြဲဘူးလားသင်္ခါရရှိသလားမရှိဘူးလားမရှိပါဘူးမြဲသလားမမြဲဘူးလားဝိညာဉ်ရှိသလားမရှိဘူးလားမရှိပါဘူးမြဲသလားမမြဲဘူးလားခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးရှိတယ်တဲ့အဲ့ဒီခန္ဓာ၅ပါးမမြဲဘူးတဲ့မြတ်စွာဘုရားကညာဖွက်ပေးလိုက်တာနော်မင်းရဲ့တတ္တမှာခန္ဓာ၅ပါးရှိတယ်ဘာရှိလဲအဲ့ဒီခန္ဓာငါးပါးဘယ်လိုနေတော့ယောရုပ်ခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလဲမြတ်စွာဘုရားကရှင်းပြလိုက်တယ်ဒီတော့မိမိတဏ္ဍာမှာရှိတာကအတ္တလိုက်ပြဝိညာဉ်လားခန္ဓာငါးပါးလားဟောတည်ရရှင်းတော့ဟုတ်တယ်မလားအခုနဒိဋ္ဌိကဘုန်းကြီးကနှစ်ဆင့်ပြောခဲ့တာမလားသစ္စင်ပြောကြတာပရမသစ္စင်ကဘယ်လိုယူတော့အတ္တလေးပြဝิญဉ်ကောင်လို့ယူတယ်အဲဒီအတ္တလေးပြဝิญဉ်ကောင်ဆိုတဲ့ယူလေးစင်သွားရင်တောင်မှခန္ဓာ၅ပါးအပေါ်မှာငါလို့ဆွဲနေတဲ့ယူလေးရှိနေသေးတယ်ခိုင်နေမြဲတယ်လို့ဆွဲတဲ့ယူလေးရှိနေသေးတယ်ဒီလိုမလားခန္ဓာ၅ပါးငါလို့ဆွဲရင်ခိုင်နေမြဲတယ်လို့ယူရင်သတ္တရာဒိဋ္ဌိနော်နှစ်စင်မလားအဲ့ဒီလက်ရှိထဲမှာမြတ်စွာဘုရားကပထမအဆင့်ကိုရင်ရှင်းပြလိုက်တယ်။နော်။မင်းတဏ္ဍာမသေလိပ္ပဝိညာဉ်မရှိဘူးပါတဲ့။ရှိတာကရုပ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်ခန္ဓာ၅ပါးပဲရှိတယ်တဲ့။ဟုတ်လား။အဲ့ဒီခန္ဓာ၅ပါးပဲရှိတယ်လို့မင်းမှတ်ဆိုတော့အနုဒါရကအဲ့ဒီတည်းမှတ်လိုက်တာပေါ့။အဲ့ဒီတည်းမှတ်လိုက်တော့နာကနေမှတ်လိုက်တာကဗာပရိညာတော့ญาณปัญญาขันธ์เราญาณสร้างได้ดาก็บาปัญญาတော့မတူဘူးတော့နာကမှတ်တာဘာပညာခန္ဓာကိုကြည့်ပြီးတော့သိအောင်ကြိုးစားလိုက်တာကသိရနာပညာเนาะနာကမှတ်တာဝိပဿနာဖြစ်ပြီလားသိကြမှာဖြစ်အဲခန္ဓာကိုญาณစိုက်ပြီးတော့ကြည့်မှဝိပဿနာဖြစ်တာဒီတော့မလားအနုရာဂကတော့ထိုင်နေရင်းနဲ့ပဲဒါကလည်းတရားနာတယ်ဉာဏ်ကလည်းဘုရားပိဋကတရားတွေတော့လုံးနိုင်မလုံးနိုင်တော့မသိဘူးလုံးနိုင်မလို့သိမထင်ပါဘူးเนาะအနုရာဂကတော့အဲ့ဒီတိုင်းပဲလုံးနိုင်တယ်ဟုတ်လားအဲ့ဒီတော့လုံးလိုက်တော့ခန္ဓာ၅ပါးမသိဘူးလားသိသွားလားဉာဏ်ဓာတ်ပညာကောတိရဏပညာကောတစ်ဖက်နဲ့ကိုရပါတာเนาะဒါပေမဲ့လို့ဘုငါဆိုတဲ့အစွဲလေးတော့ပြောက်ပြီလားဘယ်ပုံမှာဆွဲတဲ့ဆွဲလေးမပြောက်သေးတာလဲခန္ဓာ၅ပါးပုံမှာဆွဲတဲ့ဆွဲလေးပြောက်ပြီလားမပြောက်သေးဘူးเนาะမပြောက်သေးဘူးဒါပေမဲ့ဘုန်းကြီးတို့စာထဲမှာကတော့အဲ့ဒီအချိန်မှာအဲ့ဒီတရားလေးဆုံးတဲ့အချိန်မှာအနုဒါတာသောတာပန်ဖြစ်တယ်လို့ဒီလိုတော့ဆိုတယ်ပေါ့เนาะအဲ့ဒီလိုဆိုတယ်ဆိုတော့သောတာပန်ဖြစ်တယ်ဆိုရင်တော့ပျောက်တယ်ပဲပြောရမှာပေါ့ဟုတ်လားဒါဘုန်းကြီးပရိသတ်တွေကတော့သောတာပန်မဖြစ်သေးဘူးဆိုတော့ပျောက်တယ်လို့ပြောရပါမလားကြောက်တယ်လို့ပြောတော့မဖြစ်သေးဘူးပဲသာဒီလိုမလားကဲဒီလိုဆိုတော့အသက်လေးပြဝဉ္ဉ်ကောင်ကလေးမရှိဘူးဆိုတာသိအောင်လောက်နဲ့ဒိဋ္ဌိအမြင်နေရှင်းပြီလားမရှင်းသေးဘူးအဲ့ဒီခန္ဓာ၅ပါးအပေါ်မှာငါလို့စွဲတဲ့စွဲလေးတော့မရှိဘူးလားရှိနေသေးလားရှိနေသေးတယ်အဲ့ဒီလိုရှိနေတော့မြတ်စွာဘုရားကဟောတယ်နော်အနုဒါရတဲ့မေယသနာမဟာရိခန္ဓာ၅ပါးရှိတယ်တဲ့အဲ့ဒီခန္ဓာ၅ပါးတော့ယုတ်ကုန်ပဲဥတည်ပြောလိုက်ပါမယ်။အဲ့ဒီယုတ်ကုန်မင်းတတဝါလို့ပြောပါပြောနိုင်ပါမလားတဲ့။ဟုတ်လား။အဲ့ဒီယုတ်ကုန်ဘာဖြစ်လဲ။တတဝါရယ်လို့မင်းပြောနိုင်ရဲ့လားတဲ့။မမေးဘူးလားမင်း။အသုဒ္ဓါကတော့သောတာပန်ဖြစ်သွားပြီဆိုတော့ဒိဋ္ဌိယုံစင်သွားပြီပေါ့နော်။ဘုန်းတော်ပရိသတ်တွေအတွက်ဆက်ဟောတဲ့လူပဲမှတ်ပေါ့။ကဲယုတ်ကုန်သောတာယုတ်ကုန်တတဝါလို့မင်းပြောနိုင်ပါမလားဆရာအကယ်၍တက္ကာယဒိဋ္ဌိလေမစင်သေးဘူးဆိုရင်တော့ဘုန်းကြီးတို့ပရိသတ်တွေရုပ်တင်လာပြီအဲ့ဒီဆိုမရှိဘူးလားရှိလားရုပ်တည်ငါပဲရုပ်တည်ပုဂ္ဂိုလ်တတဝါပဲရုပ်တည်ငါပဲဒီလိုမလားငါနာတယ်ငါမြင်တယ်ငါကြားတယ်ငါသွားတယ်ငါစားတယ်ဘုန်းကြီးပရိသတ်တွေဘာရည်ရင်မရှိဘူးလားရှိလားရှိတယ်တက္ကာယဒိဋ္ဌိစင်လို့လားမစင်လို့လား
အခုနကကြော်ခဲ့ပြီနော်အသက်လေးပြဝိညာဉ်ကိုထဲမပြောတော့နဲ့ကြော်ခဲ့ပြီဒီလိုဆင်ခဲ့ပြီအခုခန္ဓာငါးပါးပေါ်မှာပုဂ္ဂိုလ်တော်ဘာလို့စွဲနေသေးတဲ့ငါလို့စွဲနေသေးတဲ့အယူလေးတော့မရှိဘူးလားရှိပါပါဘုရားအဲ့ဒီယူပြအောင်ဆက်ဖြတ်ဖို့ဆိုတာကခန္ဓာငါးပါးနဲ့ငါနဲ့ရောရမလားခွဲပြရမလားဟောဒီခန္ဓာငါးပါးဟောဒီယုံတရားတွေငါဟောရလားငါမဟုတ်ဘူးခန္ဓာငါးပါးတွေငါလားဟောမျက်စိကနေမြင်တဲ့မြင်စိတ်ပေါ်တဲ့မြင်စိတ်တွေငါလားငါမင်းသာဟောရလားဟောနားနဲ့သားနဲ့တော့ကြားစိတ်ပေါ်တဲ့ကြားစိတ်တွေငါလားငါကြားတာဟောရလားနားစိတ်တွေငါလားစားစိတ်တွေငါလားရတာကောင်းစိတ်တွေငါလားနာရာကျင်တာခဲ့တာခဲ့တာငါနာရာဟုတ်ရဲ့လားမဟုတ်ဘူးငါနာရာပါဆိုရင်ဗာဒိဋ္ဌိတကယ်ရတဲ့အယုစင်သလားမစင်ဘူးလားမစင်ဘူးအယုစင်စေခြင်းပါတယ်ဆိုရင်ငါနာတယ်ပြောမလားနာတဲ့စိတ်ကလေးကနာနေတယ်လို့ပြောမလားနာတဲ့စိတ်ကလေးကဓမ္မသိနေတာဟုတ်လားနာတဲ့စိတ်ကလေးကဓမ္မသိနေတာဝေဒနာလေးကခံစားနေတာခံစားတဲ့လို့ဒီဘယ်လိုရလဲနာမသိတဲ့လို့ဒီဘယ်လိုရလဲနာအောင်ဖောက်ပြတဲ့လို့ကဘယ်လိုရလဲငါပါရလားပုဂ္ဂိုလ်သားတော်ပါရလားငါနာတယ်ဆိုရင်ဗာဒိဋ္ဌိစောစောကလေးကနာတာကိုယ်ကမပြဘူးဆိုရင်ဗာဒိဋ္ဌိသတ္တဒိဋ္ဌိဒီလိုမဟုတ်လားဒီတော့တောတာကမဖြစ်သေးရင်တော့အဲ့ဒီငါဇွဲလေးရှိနေသေးတယ်နော်အခုနားတဲ့ဒီတရားလေးမနာလဲရဘူးလားနာလဲရလားနားနဲ့နားလဲရတော့နားလဲမှာတော့ရှင်းသွားပြီ။ဩဘာပညာနဲ့ရှင်းတော့ညာပညာနဲ့ရှင်းဒါကအသိနဲ့ရှင်းတယ်လို့ခေါ်တယ်နော်လက်တွေရှုပ်ကြည့်လိုက်တဲ့အခါကျတော့ငါနာတယ်ဆိုတဲ့စော်လေးပြမပေါ်ဘူးလားပေါ်လားအဲ့ဒီစော်လေးပြဝိပဿနာဉာဏ်နဲ့ဖြောင်းအဲ့ဒီစော်လေးပြဘယ်လိုနဲ့တတ်ရမှာလဲဝိပဿနာဉာဏ်နဲ့တတ်ဝိပဿနာဉာဏ်နဲ့တော့ဟောဒီရောက်ရတဲ့ဘောကိုပြင်းပြပြင်းပြင်းမမြင်မဲနဲ့ငါဇွဲလေးတကယ်ကြောက်ပါမလားဝေဒနာရတဲ့ဘောသိညာသိခါရဝိညာဉ်ရတဲ့ဘောကိုပိုင်ပိုင်နိုင်တယ်မသိဘဲနဲ့ငါဇွဲလေးကြောက်ပါမလားမကြောက်ဘူးဒီတော့ငါဇွဲလေးကြောက်ချင်ပါတယ်ဆိုရင်ညာတာပညာသိနဲ့လုံလောက်ရလားဘယ်ပညာကိုရပါလဲစေတနာပညာကိုတဲ့အခါကျတော့ရောက်ဆိုရင်လည်းအခုတော့ကြားမနာပါတဲ့သိတဲ့အသိဟာဒိဋ္ဌိပညာဟုတ်ရလားဘယ်လိုသိတဲ့အသိနဲ့မှဒိဋ္ဌိပညာဖြစ်မလဲအဝိပဿနာဉာဏ်နဲ့သိတဲ့အသိဝိပဿနာဉာဏ်နဲ့သိတဲ့ဆိုတာကိုယ်ကိုယ်တိုင်ဉာဏ်ကလေးနဲ့စိုက်ကြည့်လို့ဩဒါလေးကယုတ်တရားလေးပဲဒါလေးကယုတ်တရားလေးပဲဟုတ်တယ်မမှားနိုင်ဘူးယုတ်တရားမှလည်းတခြားဘာမှမဖြစ်နိုင်ဘူးယုတ်မှယုတ်အစ်စ်ပါပဲလို့ပိုင်ပိုင်ချာချာသိတဲ့အသိကိုပြောတာဒီတော့မလားအဲ့ဒီပြန်မချာချာသိနေရမယ်နော်ဝေဒနာလေးတွေ့လိုက်ပြန်တယ်ခံစားတာတခြားလားဝေဒနာလားငါခံစားတာလားဝေဒနာကခံစားနေတာလားဟုတ်ပြီခံစားမှုလေးတွေ့တိုင်းတွေ့တိုင်းနာတာပဲခံစားခံစားမနာတာပဲခံစားခံစားငါမဟုတ်ဘူးဘုရားတော်မဟုတ်ဘူးဒါကဝေဒနာရဲ့သဘောလေးဝေဒနာမှတခြားဘာမှမဖြစ်နိုင်ဘူးဝေဒနာမှဝေဒနာအမှန်ပိုင်းခြားသိရမယ်ဒီလိုမလားသိညာလေးဒီတိုင်းပေါ့သိခါရလေဒီတိုင်းပဲဝိညာဉ်လေသိနေတဲ့ဒီကလေးပေါ်တယ်ပေါ်တယ်သိနေတာတခြားလားစိတ်ကသိတာလားပုဂ္ဂိုလ်တော်သိတာလားစိတ်ကသိတာလားစိတ်နဲ့ကပုဂ္ဂိုလ်တော်နဲ့ဆိုင်ရလားမဆိုင်ဘူးစိတ်ဒီပုဂ္ဂိုလ်တော်ဟောရလားပုဂ္ဂိုလ်တော်ကတော့စိတ်ဟောရလားဟုတ်ပါဘူးအဲ့ဒီတော့ကိုသိနေရမယ်အဲ့ဒါကြောင့်အနုဒရာကပြောတယ်မင်းရုပ်ကိုငါလို့ပြောမလားလို့ပြီးတော့ညာတပညာသိတော့လဲဆိုရင်တော့ပြောနိုင်ဘူးပေါ့ရုပ်ဒီ၅ဆက်ဆက်ပြောက်ပါမလားဟောဒိဋ္ဌိပညာလေးနဲ့တော့လုံလောက်ပဲဝင်ထားတော့အနုဒရာဘုရားကဘာနာပညာစိတ်ထိတက်သွားတဲ့ပုံပေါ်ကြတော့မာမအရှင်ဘုရားရုပ်ပါရုပ်ပဲငါမဟုတ်ဘူးဟုတ်တယ်မလားရုပ်ဒီငါဟုတ်ရလားဝေဒနာကငါဟုတ်ရလားသင်္ခါရကငါဟုတ်ရလားသင်္ခါရကဝိညာဉ်ကရုပ်ဒီငါမဟုတ်ဘူးဒါပေမဲ့ရုပ်ကငါလို့ဆွဲနေတယ်ဟုတ်ရပရိသတ်ကလေရုပ်ဒီလားဟောရလားဒါပေမဲ့ရုပ်ကဘယ်လိုဆက်နေလဲဗာဒိဋ္ဌိရောဘယ်လိုတွေပါရှိမဘယ်ပုံကိုယ်တွေပါရှိတော့ဒီလိုမပြောင်းသေးတဲ့ပုံကိုယ်တိုင်းမှာရှိနေတာပေါ့ဟုတ်တယ်မလားဒ
ေဒီမပြောသေးတဲ့ပုံပေါ်တိုင်းမှာရှိနေတာပဲเนาะဝိပဿနာဉာဏ်လေးနဲ့ဆိုရင်တော့ခိုက်တာတော့ပြောက်နေပြီဝိပဿနာဉာဏ်မှမဖြစ်သေးတော့မပြောသေးဘူးပဲပြောရမှာပဲဟုတ်တယ်မဟုတ်လားကဲဒီလိုသိသွားတဲ့အခါကျတော့လက်ဆောင်ပြန်ကဆက်မိတယ်အဲ့ဒီရောက်မှငါရှိရလားတဲ့เนาะအခေါ်ရတာကမေးလာတာတမျိုးเนาะရောက်ကောငါလို့ခေါ်နိုင်သလားဒီလိုမေးတာမဟုတ်လားရောက်ကောငါလို့ဆွဲရောမလားဆွဲသေးသလားမဆွဲတော့ဘူးအနုဒရဘုရားပေါ့เนาะအခုဒုတိယမေကအဲ့ဒီရောက်ထက်မှာငါရှိသလားဒီလိုမေးတာဘုရားပရိသတ်တွေကတော့ရောက်ထက်မှာငါရှိတယ်ပြောပါမယ်ဘာဖြစ်လို့လဲဆိုတော့ဒါရကျလာငါလို့ပြောနေတာကိုဒီလိုမဟုတ်လားခြေတော်ကလည်းငါပဲအပေါင်းကလည်းဆံပင်လေးကလည်းခြေထားတဲ့ခါလေးကလည်းငါပဲဆံပင်လေးတစ်ချောင်းတော့မှာငါဆံပင်ခြေထားတဲ့ခါလေးကလည်းငါဆံငါခြေထားတယ်ငါလည်းတဲ့မစွဲဘူးလားစွဲတာလားရောက်ထက်မှာငါတွေရှိနေတယ်ဝိရဏထဲမှာလဲသိညာထဲမှာလဲသင်္ခါရထဲမှာလဲဝိညာဉ်ထဲမှာလဲရသဗျာကမေးတယ်မင်းရောက်ထဲမှာငါရှိရလားတဲ့တတဝါရှိရလားတဲ့အနုဒရဘုရားပြောတယ်မရှိပါဘူးအယူလေးတွေမစင်ကြယ်လို့လားစင်ကြယ်နေလို့လားရှိတယ်ဆိုရင်မစင်ကြယ်သေးဘူးဒီလိုမလားရောက်ထဲမှာတတဝါလေးရှိနေသေးတယ်ငါလေးရှိနေသေးတယ်ဆိုရင်မစင်ကြယ်သေးဘူးသဘင်ထဲမှာပုဂ္ဂိုလ်တ attva ရှိနေသေးတယ်ငါရှိတယ်ဒုဗ္ဗာဝါရှိတယ်မှာပုဂ္ဂိုလ်တ attva ရှိနေသေးတယ်ငါရှိတယ်ဆိုစင်ကြယ်ပါမလားမစင်ကြယ်ဘူးအစင်ကြယ်ဘူးအနုဒရာလေးကြတော့ဟောမစင်ကြယ်ဘူးလားစင်ကြယ်သွားလားရှိတယ်ပြောတာလားမရှိဘူးပြောတာလားမေးခွန်းမလို့မရှိသွားလဲပရမကပါလဲရောက်တော့ငါနဲ့ငါလို့ခေါ်မလားဒီလိုမလားနံပါတ်1ကပါလဲဒုတိယကရောက်ထဲမှာငါရှိသလားနံပါတ်1ကဘာလဲရုပ်ကိုငါလို့ခေါ်မလားနံပါတ်2ကအမျိုးမျိုးလှက်နေလိုက်တာဟိုဒိဋ္ဌိပြသိချင်လို့လေနော်နံပါတ်3တစ်ခါဆက်မေးပြန်လေဘယ်လိုမေးသလဲလို့ဆိုတော့ဟောဒီရုပ်မပါဘဲနဲ့မင်းငါလို့ပြောနိုင်ပါမလားတဲ့ဘယ်နဲ့လဲဟောရောပြိတ္တနေဟောဒီရုပ်မပါဘဲငါလို့ပြောငါလို့ပြောနိုင်ပါမလားပုဂ္ဂိုလ်တ attva လို့ပြောနိုင်ပါမလားဘောဂတ္တဝါဒီလောကမှာမပြောဘူးလားပြောနေလားဆွဲတာမဆွဲတာတက္ကန္တအပြောနေနေတော့ဒါကလူပဲနတ်ပဲဒီပါပဲပုဂ္ဂိုလ်ပဲတ attva ပဲဒုဗ္ဗောင်ကရှင်းလည်းပဲယောက်ျားပဲမိန်းမပဲမပြောဘူးလားပြောလားရုပ်မပါပဲနဲ့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ပြောလို့ရရလားဝေဒနာမပါပဲနဲ့ခေါ်ပြောလို့ရရလားပညာမပါပဲနဲ့ခေါ်သင်္ခါရမပါပဲနဲ့ခေါ်ဝိညာဉ်မပါပဲနဲ့ခေါ်အဲ့ဒီခန္ဓာ၅ပါးတခုမှမရှိနဲ့ဘယ်မလဲပုဂ္ဂိုလ်ရှိတာသတ္တဝါရှိတာဒီလိုဆိုခန္ဓာ၅ပါးပြတ်သွားပြီဆိုပုဂ္ဂိုလ်ဟောရှိသေးလားအစကတည်းကခန္ဓာ၅ပါးဒီပုဂ္ဂိုလ်သတ္တဝါဟောရလားခန္ဓာ၅ပါးကမှပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုရင်နော်ခန္ဓာ၅ပါးထဲမှာကပုဂ္ဂိုလ်သတ္တဝါရှိပါမလားခန္ဓာ၅ပါးမရှိတဲ့တည်းကပုဂ္ဂိုလ်သတ္တဝါကရှိပါမလားဘယ်ရှိတော့မလဲအစကတည်းကပုဂ္ဂိုလ်သတ္တဝါကဘလို့ကိုစွဲပြီးတော့ပြောနေတာလဲခန္ဓာ၅ပါးဆွဲပြီးတော့ပုဂ္ဂိုလ်တ attva လို့ပြောနေတာအဲဒီတော့ခန္ဓာ၅ပါးကိုပုဂ္ဂိုလ်တ attva လို့ပြောတယ်ခန္ဓာ၅ပါးမပါဘဲနဲ့ပုဂ္ဂိုလ်တ attva လို့ပြောစရာမရှိဒီလိုမဟုတ်လားတက္ကသခန္ဓာ၅ပါးကိုပုဂ္ဂိုလ်တ attva လို့ပြောနေတာခန္ဓာ၅ပါးမရှိဘဲနဲ့မပါဘဲနဲ့ပုဂ္ဂိုလ်တ attva လို့ပြောစရာမရှိဘူးနော်ဒီလိုတော့ကောင်းချင်ချင်လိုက်တဲ့အခါတော့ဘယ်လိုပြောမလဲခန္ဓာ၅ပါးဒီခန္ဓာ၅ပါးပဲပုဂ္ဂိုလ်တ attva မဟုတ်ဘူးတော့အဲ့ဒီခန္ဓာ၅ပါးကိုပဲပုဂ္ဂိုလ်တ attva လို့ပြောနေကြတာပါဘယ်မလဲအတ္တရဝဉ္ဇဉ်ပါသေးလားပြန်ပြောတာခန္ဓာ၅ပါးဒီခန္ဓာ၅ပါးပါပဲပုဂ္ဂိုလ်တ attva ဟုတ်ရဲ့လားတော့အဲ့ဒီခန္ဓာ၅ပါးကိုပဲဘယ်လိုပြောနေကြတာလဲပုဂ္ဂိုလ်တ attva လို့ပြောနေကြတာယောက်ျားဆိုတာလည်းဘုရင်ပြောတာလည်းမိန်းမဆိုတာလည်းဘုရင်ပြောတာလည်းသားဆိုတာလည်းဘုရင်ပြောတာလည်းသမီးဆိုတာလည်းဘုရင်ပြောတာလည်းဒုဗ္ဗာဝါခြေလက်ဆိုတာလည်းဘုရင်ပြောတာလည်းခန္ဓာ၅ပါးငါဆိုတာလည်းဘုရင်ပြောတာလည်းခန္ဓာ၅ပါးကိုပြောနေတာနော်ဒီလိုတော့ခန္ဓာ၅ပါးဒီခန္ဓာ၅ပါးပဲခန္ဓာ၅ပါးကိုငါလို့ပြောနေပြီပဲခန္ဓာ၅ပါးဒီငါဟုတ်ရလားခန္ဓာ၅ပါးကိုတ attva လို့ပြောနေပြီပဲခန္ဓာ၅ပါးဒီတ attva ဟုတ်ရလားခန္ဓာ၅ပါးကိုယောက်ျားမိန်းမလို့ပြောနေပြီပဲခန္ဓာ၅ပါးဒီယောက်ျားမိန်းမဟုတ်ရလားခန္ဓာ၅ပါးကခန္ဓာ၅ပါးပဲဖြစ်ဖြစ်ပါတဲ့တော့ဩခန္ဓာ၅ပါးဒီခန္ဓာ၅ပါးပါတယ်လို့သိလိုက်တော့ဗာဒိဋ္ဌိရှင်တော့
ခင်ပြည့်ပြတတ်တဲ့သဘောသိတော့ကျောင်းကျောင်းဆက်တာမို့လို့မကင်းမှာဘုရားသိလိုက်တော့ဟောအဲ့ဒီချိန်ကြတော့မှအယူလေးတွေနော်မှန်သွားတာကိုရာတယ်ပြဘုရားမရှိပါဘူးဆိုတော့ကခန္ဓာ၅ပါးကိုငါနဲ့ဆွဲနေတာလေးရှိနေသေးတယ်လောကဆိုင်ပြီးတော့ပြောနိုင်ရလားဒီတော့နှစ်ချက်ပြောရတာပေါ့နော်ပရမတ္ထဆိုင်ကပုဂ္ဂိုလ်တ attva မဟုတ်ဘူးခန္ဓာ၅ပါးရှိတယ်ဒါတစ်ချက်အဲ့ဒီခန္ဓာ၅ပါးကိုငါဟောရလားအဲ့ဒီခန္ဓာ၅ပါးတော့ငါရှိရလားခန္ဓာ၅ပါးမှာတော့ငါလို့ပြောစရာရှိရလားစသဖြင့်အဲ့ဒီမကောင်းကလေးတွေကြတော့တခြားလားခန္ဓာ၅ပါးပေါ်မှာစွဲတဲ့အတ္တဒိဋ္ဌိကိုသိအောင်ပြောတဲ့တရားပဲမလားဟုတ်တယ်မလားခန္ဓာ၅ပါးပေါ်မှာငါလို့စွဲနေတဲ့ဒိဋ္ဌိကိုသိအောင်ဟောတဲ့တရားနော်အနုဒရာယူပဲပြီးတော့ပြောတာတော့မဟုတ်ဘူးအားလုံးကိုယူပဲပြီးတော့ဟောနေတာအဲ့ဒီတော့အားလုံးကိုခြုံငုံပြီးတော့ကြည့်လိုက်တဲ့အခါကျတော့နော်ဘုန်းတော်ပရိသတ်တွေမိမိတို့ရဲ့တဏ္ဍမှာတကယ်ရှိတာအတ္တလိပ္ပယဝိညာဉ်ရှိတာလားခန္ဓာ၅ပါးရှိတာလားဒါတစ်ချက်မှတ်လိုက်အတ္တလိပ္ပယဝိညာဉ်ရှိတာလားခန္ဓာ၅ပါးရှိတာလားအဲ့ဒီခန္ဓာ၅ပါးဒီပုဂ္ဂိုလ်တ attva ဟုတ်ရဲ့လားငါကဟုတ်ရဲ့လားယောက်ျားမိန်းမကဟုတ်ရဲ့လားတခြားကခန္ဓာ၅ပါးလားဖြစ်ပြီးရင်ပြတ်တတ်ပါပဲခန္ဓာ၅ပါးကိုခန္ဓာ၅ပါးမှသိတော့ပါလေဒီစင်ဖြစ်ပြီးပြတ်တတ်တဲ့သဘောသိတော့ပါလေဒီစင်ကြောင်ကြောင်ဆက်တတ်မှုမကင်းပါဘူးလို့သိတော့ပါလေဒီစင်အဲ့ဒီအချိန်မှာဒိဋ္ဌိဝိတ္တုဖြစ်ပြီးဟုတ်လားအခုတော့တရားနာတော့သိတော့ညာတာပညာပေါ့လောကကဝင်လို့သိတဲ့အခါကျတော့သီလနာပညာနောက်ဆုံးဘာနာပညာနဲ့လည်းဆင်အောင်မဲ့ဖို့မရဘူးတရားအဲ့ဒါကြောင့်အဲ့ဒီလမ်းစဉ်တိုင်းကြိုးစားပြီးတော့သောတာပတ္တိမညာရပြီးတော့ဒိဋ္ဌိအမြင်နဲ့ကင်းစေအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနိုင်စီတော့ဒါတွေပေါ်တော့ကြအောင်ဆို။အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဘုရားတော်မြတ်ကြီးကိုနိလတဲ့ဘွဲ့တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေတော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။